Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ10ရက်နေ့ပုံထူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအခြေခံဥပဒေပါဌာနပိုင်ဆိုင်မှုနဲ့ပတ်သက်ပြီးသူရဲ့ပြောဆိုချက်ပေါ်လူတွေကအဓိပ္ပာယ်ကောက်လွဲမီဒီယာကဘဲလိုက်ပြီးတော့ဝေဖန်ပြောဆိုတာဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကတုံ့ပြန်ပါတယ်။တူရကီနိုင်ငံသားရဲနဲ့စစ်ဖက်တာဝန်ရှိသူတွေရုရှားနိုင်ငံသွားပြီးစီးရီးယားပြည်ပခအဖြေရှာရေးဆွေးနွေးကြဖို့ရှိပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအဆင့်သတ်မှတ်ချက်မှာမြန်မာနိုင်ငံကိုအထူးသဖြင့်စိုးရိမ်မှုရှိတဲ့နိုင်ငံများစီးရင် TR1 နဲ့မှဆက်ပြီးသတ်မှတ်ဖို့ American အစီအစဉ်ကစားအစ်တစ်ခုထဲမှာအကြံပြုတင်ပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။American လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံဆိုင်ရာခီးစဉ်ဆိုင်ရာသတင်းပေးပို့ချက်ကိုတော့သတင်းနေကြီးညာပြီးမှအရင်ဆုံးတင်ပြပေးမှာပါ
။ Part of the Innovation Roadshow is to help connect the private sector in the United States with the consumer.
လက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Ripken မှာရှင်းမချခင်မှာအပြည့်အစုံနားဆင်ကြရအောင်ပါ။နောက်ပိုင်းမှာတော့ဒေါက်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ရေဘေးတင်ဒေသတွေကနောက်ဆုံးအခြေအနေလူကုန်ကူးခံရသူတချို့ကယ်ဆယ်လိုက်နိုင်တဲ့အကြောင်းတို့အပြင်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေသုံးသက်ချက်နဲ့အားကစားအဖတ်စဉ်ခဏတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရန်စုံတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကကြေညာပေးကြပါအောင်ရှင်
။ Republican သမ္မတလောင်း Donald Trump ကတနက်ကင်ဆောင်ကွင်းဆိုင်ရာအမေရိကန်ခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွက်ချက်နဲ့ပတ်သက်ပြီးသူပြောခဲ့တဲ့ပေါ်ဝိုင်းပြီးဝေဖန်ပြောဆိုနေကြတာဟာအဓိပ္ပာယ်ကောက်လွဲတာနဲ့မီဒီယာတွေဘက်လိုက်တာကြောင့်ဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်။ဒီမိုကရေစီသမ္မတလောင်းဟီလာရီကလင်တန်ဟာဒီအခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွက်ချက်ကိုပယ်ဖျက်ပြစ်ချင်သူဖြစ်တယ်လို့မြောက်ကာရိုလိုင်းနာပြည်နယ်ဝယ်လ်မင်တန်မြို့မှာအင်ကာနေမဲဆွယ်စည်းဝေးတစ်ခုအတွင်ထရမ့်ကပြောပါတယ်။တစ်ဆက်တည်းမှာပဲကလင်တန်ဟာတရားထုတော်ချုပ်တရားသူကြီးတွေဖြစ်အမေရိကန်နိုင်ငံသားတွေရဲ့တနက်ပိုင်ဆိုင်ခွင့်ကိုဖယ်ရှားပြစ်ချင်တဲ့လေဘရယ်အယူဝါဒရှိတဲ့တရားသူကြီးတွေကိုရွေးချယ်မဲ့သူဖြစ်တယ်လို့ပြောပါတယ်။တရားသူကြီးတွေကိုအဲ့ဒီလိုသာရွေးချယ်မဲဆိုရင်ခင်ဗျားတို့ဘာမှကိုလုပ်နိုင်မှာမဟုတ်ပါဘူးလို့ထရမ့်ကပြောပြီးတဲ့နောက်တစ်ဆက်တည်းမှာပဲဒုတိယပြင်ဆင်ဖြည့်ဆွက်ချက်ကိုထောက်ခံသူတွေကတော့ရှိနိုင်တာပဲလေကျွန်တော်ပဲသိပါမလဲစသည်အားဖြင့်ဝူဝေဝါဝါပြောတာပါထရမ့်ရဲ့ဒီစကားဟာကလင်တန်ဒါမှမဟုတ်တရားသူကြီးတွေကိုလောက်ကျန်တက်ဖြတ်ဖို့ရည်ရွယ်ပြောဆိုတာဖြစ်ပြီးထရမ့်ကိုဆန့်ကျင်သူတွေကအဓိပ္ပာယ်ကောက်ယူပြီးတော့ချက်ချင်းပဲဝေဖန်ထိုးနှက်ကြတာဖြစ်ပါတယ်နောက်ပိုင်းမှာတော့ထရမ့်ကတနက်ပိုင်ဆိုင်သူတွေအနေနဲ့အမဲဆန္ဒရှင်တွေဖြစ်သူတို့ရဲ့အင်အားကိုရည်ညွှန်းပြောဆိုတာဖြစ်တယ်လို့ Fox သတင်းဌာနကပြောပါတယ်ဒါပေမဲ့လေဒီမိုကရက်တွေကတော့ဒီအခွင့်အရေးကိုလက်လွတ်မခံပဲထရမ့်ဟာကိုပြောတာကိုတော့ကိုဖာသာမထင်သိနိုင်ရင်သမရအဖြစ်ဆုံးဖြတ်ချက်တွေချမှတ်ဖို့ပိုတော့ဝေးသေးတယ်လို့ဝေဖန်ထိုးနှက်ကြတာပါ
စီးရီးယားပြည်ပကနဲ့ပတ်သက်ပြီးဖြစ်နိုင်ခြေဖြေရှင်းသည့်တွေကိုဆွေးနွေးဖို့တူရကီနိုင်ငံသားရေးနဲ့စစ်ဘက်တာဝန်ရှိသူတွေရုရှားနိုင်ငံကိုဒီကနေ့သွားမယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဗလက်ကာဗူဆိုဂလူကပြောပါရယ်တူရကီနဲ့အပြည့်အဝဆက်ဆံရေးပြန်ထူထောင်ဖို့လုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပြီးတဲ့နောက်တစ်ရက်မှာပဲဒီကြေညာချက်ထွက်လာတာပါဒါပေမဲ့လည်းကုန်သွယ်ဆက်ဆံရေးပြန်ထူထောင်ဖို့ကတော့အချိန်ကြာလိမ့်အောင်မယ်လို့မစ္စတာပူတင်ကပြောပါရယ်ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပြန်ပြီးတော့အသက်ဝင်လာအောင်လုပ်ဖို့ကတော့အထူးဂရုစိုက်ပြီးအသေးစားလုပ်ကြရအောင်ပါပါဒီလိုကန်းစင်ကစထားပြီးဖြစ်ပေမဲ့အချိန်ကြာပါလိမ့်အောင်မယ်လို့တူရကီသမ္မတရီချက်တေအာဒိုဝန်ကစိန့်ပီတာစဘတ်မြို့မှာအင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတပူတင်ကပြောပါရယ်တနိုင်ငံကြားနှစ်စဉ်ကုန်သွယ်ရေးပမာဏဒေါ်လာဘီလီယံ100အထိရောက်ဖို့ရည်မှန်းချက်ကိုပြည့်မီအောင်ပြန်လုပ်သွားမှာဖြစ်ပြီးစေလုံးကားလေယာဉ်ပြန်သန်းတာတွေပြန်စတင်နိုင်ရေးအရှိန်မြှင့်လုပ်သွားမယ်လို့မစ္စတာအာဒိုဝန်ကပြောပါရယ်တဘာဝတန်းငွေပိုက်လိုင်းတစ်ခုကိုရုရှားနဲ့တိစောက်ရေးနောက်တူရကီနိုင်ငံနဲ့ပထမဆုံးနျူကလ িয়ার တက်အားပေးစက်ရုံတိဆောက်ရေးဆက်ဆက်ညှိနှိုင်းဖို့သူ့အနေနဲ့အဆင်သင့်ရှိနေတယ်လို့လည်းတူရကီသမ္မတကပြောပါရယ်ရှင
်တူရကီနိုင်ငံဟာအဖွဲ့ဝင်28နိုင်ငံပါမြောက်အတလန္တိတ်စာချုပ်နေတူအဖွဲ့ရဲ့တန်ဖိုးရှိတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တယ်လို့နေတူအဖွဲ့ကထားလောင်းတီးပြပြောဆိုပါရယ်သူတို့နိုင်ငံဟာနောက်နိုင်ငံတွေရဲ့အပြည့်အဝထောက်ခံမှုကိုမရဘူးဆိုပြီးတူရကီကစိုးရင်ပူပန်နေတာရော်ပါသက်သာစေဖို့ကြိုးစားတဲ့အနေနဲ့အခုလိုပြောတာပါတူရကီနိုင်ငံဟာတန်ဖိုးရှိတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ကြောင်းနေတူအဖွဲ့ရဲ့ပူးတွက်လှုပ်ဆောင်ချက်တွေထဲမှာအရေးပါတဲ့ပါဝင်လှုပ်ဆောင်မှုတွေရှိကြောင်းမျိုးစက်တစ်ခုအတွင်းလုံခြုံရေးဆိုင်ရာအကြီးအမားဆုံးစိန်ခေါ်မှုကိုရင်ဆိုင်နေရတာနဲ့အမျှမဟာမိတ်အဖွဲ့ရဲ့အားလုံးသဘောတူညီတဲ့ဆုံးဖြတ်ချက်တွေမှာတူရကီအနေနဲ့အပြည့်အဝပါဝင်ကြောင်းဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာနေတိုးအဖွဲ့ပြောခွင့်ရအိုဝါနာလန်ဂက်စကူကပြောပါတယ်တူရကီနိုင်ငံမှာပြီးခဲ့တဲ့လကမောင်မူရင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့တူရကီရဲ့နေတိုးအဖွဲ့ဝင်ဖြစ်မှုတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေမှာခံမှန်းရတာပြောဆိုတာတွေပေါ်တုံ့ပြန်တဲ့အနေနဲ့လန်ဂက်စကူရဲ့ထုတ်ပြန်ချက်ထွက်လာတာပါတူရကီနိုင်ငံရဲ့ပါဝင်လို့ဆောင်မှုကိုနေတိုးအဖွဲ့ကအလေးထားပြီးနေတိုးအဖွဲ့ရဲ့သွေးစည်းညီညွတ်မှုနဲ့ထောက်ခံမှုအပေါ်တူရကီအနေနဲ့ယုံကြည်ကိုးစားနိုင်ပါတယ်လို့ Miss Langescu ကပြောပါတယ်။ ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတရီဂျက်ဒိုင်ပ်အာရိုဝါတို့တွေ့ဆုံပြီးနောက်တရက်မှာပဲနေတိုးဖွဲ့ရဲ့ထုတ်ပြန်ချက်ထွက်လာတာပါ။အဲဒီတွေ့ဆုံမှုကြောင့်တူရကီနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးအားပြော့လာနေပွဲရှိတယ်ဆိုတဲ့ခန့်မှန်းချက်တွေထွက်လာစီပါတယ်။
ဂျာမနီနိုင်ငံမှာပြီးခဲ့တဲ့လကတိုက်ခိုက်မှုနှစ်ခုကို IS အစွန်းရောက်တွေကသတို့လက်ချက်ဖြစ်ပြောခဲ့ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နည်းရေးစီမံချက်အသစ်အများပြားကိုဂျာမန်ပြည်ထရေးဝန်ကြီးကကြေညာဖို့ရှိပါတယ်။ဝါဒအသစ်တွေထဲမှာအများပြည်သူလုံခြုံရေးချင်းချောက်မှုဖြစ်စေတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုနေရရင်ပြန်ပို့တာ၊ရာဇဝတ်မှုကျူးလွန်တယ်လို့ဖြစ်ပေးခံရတဲ့ရွှေ့ပြောင်းနေထိုင်သူတွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်ကိုအချိန်တိုးမြှင့်လှုပ်ဆောင်ဖို့လူနာဟာဒီအကြမ်းဖက်ဝါဒကင်ဆယ်တိုက်ခိုက်မှုဟုလုလာနိုင်ခြင်းရှိတယ်လို့ဆရာဝန်တွေအနေနဲ့ယူဆရင်လူနာနဲ့သူတို့ကြားမှာကိုရေးလွှဲဝှက်ချက်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ဖို့စတာတွေပါဝင်တယ်လို့ဂျာမနီကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ပြီးခဲ့တဲ့ဇူလိုင်လကဂျာမနီနိုင်ငံမှာရွှေ့ပြောင်းနေထိုင်သူတွေရဲ့အကြမ်းဖက်ဝါဒကင်ဆယ်တိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမူဝါဒအသစ်တွေချမှတ်လာတာပါ။တိုက်ခိုက်မှုတစ်ခုကတော့ Vashback မြို့မှာဒီလူများလူစီးများတဲ့ယထာတစင်းပေါ်မှာပစိမ့်နဲ့ခုတ်တာဖြစ်ပြီးတော့နောက်တစ်ခုကတော့ Anchback မြို့မှာအသေးခံဘုံးကွက်တိုက်ခိုက်ခဲ့တာပါ။မူဝါဒအသစ်တွေကိုတော့ပြည်ထရေးဝန်ကြီးကမနှက်ပြန်ကြတာရင်းနေမှာကြေညာမှာဖြစ်ပြီးအခုလက်ရှိလွှတ်တော်စီဝေးတွေမှာအတည်ပြုစေချင်တယ်လို့ဂျာမန်သတင်းဌာနတွေကပြောပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24 kHz 1239ไลโดมิเตอร์25 kHz 11965ไลโดมิเตอร์32 kHz 9329ไลโดมิเตอร์57 kHz 5885สนิทตนูนี่มาไลไลมิเตอร์190 kHz 1505รู้เนี่ยว่าทุ่นลืมปีนี่ว่ะครับ
พี่วีก็นี่บูรุญญะเบตรุนี่กูได้เสร็จเลยทุ่นลืมนี่บาร์ดิဘာသာရေးလွတ်လပ်ခွင့်အစ်စ်မှာမြန်မာနိုင်ငံကို TR1 အစ်စ်နဲ့ဆက်ပြီးတက်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကထောက်ခံတင်ပြလိုက်ပါတယ်။အထူးသဖြင့်စိုးရိမ်မှုရှိတဲ့နိုင်ငံများစီးရင် CPC ထဲမှာတရုတ် Eritrea Iran မြောက်ကိုရီးယား Saudi Arabia Sudan Turkmenistan Uzbekistan တို့နဲ့အတူမြန်မာနိုင်ငံကိုလည်းဆက်ပြီးထည့်သွင်းတက်မှတ်ဖို့ USCIRF ရဲ့နှစ်ပတ်လည်အစည်းအဝေးမှာတင်ပြထားတာပါ။ TR1 အစ်စ်မှာဆက်ပြီးတက်မှတ်ဖို့ထောက်ခံတင်ပြတဲ့အဓိကအကြောင်းကတော့ရိုဟင်ဂျာမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုတွေဆက်ရှိနေကြကြောင်းလို့ USCIRF ရဲ့အစည်းအဝေးမှာဖော်ပြထားပါတယ်။နိုင်ငံတွေရဲ့ဘာသာရေးလွတ်လပ်ခွင့်အဆင့်ကိုသတ်မှတ်တာမှာ TR1 နဲ့ TR2 အဆင့်နှစ်ဆင့်ရှိပြီး TR1 ကတော့ပိုဆိုးတဲ့အဆင့်ဖြစ်ပါတယ်။ကမ္ဘာတဝန်းမှာလည်းဘာသာရေးလွတ်လပ်ခွင့်အခြေအနေအရဆိုးရွားနေသေးပဲလို့ဒီအစည်းအဝေးမှာထောက်ပြထားပါတယ်။အထူးသဖြင့်တော့အစ္စလာမ်နိုင်ငံတွေကအခြေအနေတွေကိုအထူးထောက်ပြထားတာပါ။ကမ္ဘာတဝန်းမှာအစိုးရတွေဟာဘာသာရေးဆိုင်ရာအဖွဲ့အစည်းတွေအထူးသဖြင့်တော့လူနည်းစုဘာသာရေးအစုအဖွဲ့တွေနဲ့အဲ့ဒီတိုင်းပြည်တစ်ခုကအစဉ်အလာကိုးကွယ်ယုံကြည်လာတာမဟုတ်တဲ့ဘာသာရေးတွေပေါ်ထိန်းချုပ်မှုတွေကိုပိုပြီးတင်းတင်းကြပ်ကြပ်လုပ်လာနေတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။ TR2 အစဉ်နိုင်ငံတွေအဖြစ်တော့အာဖဂန်နစ္စတန်အဇာဘိုင်ဂျန်ကျူဘာအိန္ဒိယအင်ဒိုနီးရှားကဇက်စတန်လာအိုမလေးရှားရုရှားနဲ့တူရကီနိုင်ငံတွေကိုသတ်မှတ်ဖို့အကြံပြုဖော်ပြထားပါတယ်။ USCIRF ဟာပါတီဆွဲကင်ပြီးတည်ကြလွတ်လပ်တဲ့ American Federal အစဉ်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။
ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့လက်တတော်မှာတာဝန်ကနေရက်ဆိုင်ခံထားရတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်အပေါ်အယုံကြည်မရှိဆိုတဲ့ပတ်သက်ပြီးကြားနာစစ်ဆေးမှုတွေစတင်မှုဘရာဇီးအထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ပါတယ်။ဒါဟာလောလောဆယ်သမ္မတတာဝန်ယာယီယူထားတဲ့ဒုသမ္မတဟောင်းမီရှယ်တင်မေကိုတရားဝင်သမ္မတတာဝန်ကြီးအပြည့်လွှဲပြောင်းပေးဖို့ဖြစ်လာစေမှာပါ။မစ္စစ်ရူဆက်အပေါ်တရားရုံးတင်စစ်ဆေးမှုတွေစတင်မှုကိစ္စပေါ်မှုနေ့မနက်ပိုင်းတုန်းကထက်လွှတ်တော်မှာအခြေတင်ဆွေးနွေးမှုတွေအချိန်တော်ကြာခဲ့ပေမဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာတော့59/20မဲနဲ့ထောက်ခံတည်ပြုခဲ့ကြတာပါ Mrs. Rousseff ဟာပြီးခဲ့တဲ့2014ခုနှစ်ကသမ္မတအဖြစ်ပြန်အရွေးခံရဖို့ကြိုးစားခဲ့တာမှာအဲ့ဒီအချိန်ကလေးကစိုးဝါနေပြီဖြစ်တဲ့တမ်းမီရဲ့စီးဝါးရေးအခြေအနေကိုသိပြီးတော့မစိုးတဲ့အောင်ပြနိုင်ဖို့အတွက်ရသုံးမန်းချေငွေစည်ရင်းတွေကိုလှုပ်ချံဖန်တီးပြီးဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးတဲ့နောက်သူ့ကိုသမ္မတတာဝန်ကနေဆိုင်းငံ့ဖို့အထက်လွှတ်တော်မှာပြီးခဲ့တဲ့မေလကလေးကဆုံးဖြတ်ခဲ့တာပါသူ့ပေါ်ယုံကြည်မရှိအဆိုတင်သွင်းလာခဲ့တဲ့တကာလတစ်လျှောက်လုံးမှာ Mrs. Rousseff ကတော့သူ့အနေနဲ့ဘာတစ်ခုမှမှားယွင်းလှုပ်ဆောင်ခဲ့ခြင်းမရှိတဲ့အကြောင်းနဲ့သူ့ပေါ်အာဏာသိမ်းဖို့တသက်လှုပ်ဆောင်နေတာလို့ပြောဆိုနေပါတယ်ရှင
်အမေရိကန်ပြည်တော်စု Texas ပြည်နယ်ကမြို့သမီးတူဟာကိုယ်ဝန်ဆောင်ထားချိန်မှာအယ်ဆာဗရိုနိုင်ငံကိုသွားခဲ့ပြီးတဲ့နောက်သူ့ရဲ့ရင်သွေးလေးဟာမွေးဖွားပြီးမကြခင်မှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါဟာဖြင့်ဇီကာဗိုင်းရပ်စ်နဲ့ဆက်ဆက်နေတဲ့ဖြစ်ရပ်တစ်ခုပါ။ငွေကင်းစားကလေးလေးဟာ Texas ပြည်နယ် Houston မြို့ကဆေးရုံတစ်ခုမှာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကွယ်လွန်သွားတာပါ။ကလေးငယ်မှာဇီကာဗိုင်းရပ်စ်ပိုးနဲ့ဆက်ဆက်နေတဲ့ Microcephaly လို့ခေါ်တဲ့ဥကောင်သေးအုံနောက်သေးရောဂါအခြေအနေရှိထားတယ်လို့ Harris KYN လူထုကျန်းမာရေးဌာနကအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာ Umar Shah ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဇီကာနဲ့ဆက်ဆက်ပြီးသေဆုံးတဲ့ဖြစ်ရပ်တဲ့ဒါဟာဒုတိယမြောက်ပါ။ပထမတူးကတော့ဇီကာဗိုင်းရပ်စ်ပိုးဝင်ထားတဲ့အပြင်ကျန်းမာရေးဆိုင်ရာတခြားအခြေအနေတွေလည်းရှိခဲ့တဲ့ယူတာပြည်နယ်ကတက်ကြီးအမျိုးသားတူးဖြစ်ပြီးပြီးခဲ့တဲ့ဇွန်လကကွယ်လွန်ခဲ့တာပါ အဲ့ဒီအမျိုးသားဟာပြည်ပကိုခီးသွားရင်ဗိုင်းရပ်စ်ပိုးကူးစက်ခဲ့တယ်လို့ယူဆထားကြပေမဲ့ဘယ်နိုင်ငံကိုခီးသွားခဲ့တာလဲဆိုတာကိုတော့ကျန်းမာရေးတာဝန်ရှိသူတွေကမပြောပါဘူး
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နေရာဒီအိုလံပစ်အားကစားပြိုင်ပွဲ၅ရက်မြောက်ဒီကနေ့မှာလည်းစိတ်ဝင်စားစရာပွဲစဉ်တွေအများအပြားရှိနေပါတယ်။မနေ့ကတည်းကရေကူးပြိုင်ပွဲတွေမှာတော့အမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖီလ်ပစ်နဲ့ကေဒီလက်ဒကီတို့ကထိပ်ဆုံးမှနေရအနိုင်ရနေတာပါ။အင်္ဂါနေ့ကဒီမီတာ200လေးပြကူးပြိုင်ပွဲနဲ့အမျိုးသားမီတာ800လက်စင်ကန်အလွတ်ကူးပြိုင်ပွဲတွေမှာရွှေတဆိပ်စုနှစ်စုထက်ပြီးတော့ရတာကြောင့်အခုဆိုရင် Phipps ဟာ Olympic ရွှေတဆိပ်စုစုစုပေါင်း22ခုရရှိထားပါတယ်။သူဟာ Olympic သမိုင်းမှာစုတဆိပ်အများဆုံးရထားတဲ့အားကစားသမားတစ်ယောက်ပါ။ American တက်သစ္စာရေကူးချန်ပီယံ Katie Ledecky ဟာလည်းမနေ့ကဒီမီတာ200အလွတ်ကူးပြိုင်ပွဲမှာသူမအတွက်ဒုတိယမြောက်ရွှေတဆိပ်စုကိုစုခုခဲ့ပါတယ်။တနင်္လာနေ့တုန်းကမီတာ400အလွတ်ကူးပြိုင်ပွဲမှာပထမဆုံးဒီရွှေတဆိပ်စုကိုရခဲ့တာဖြစ်ပြီးတော့အရင်အိုလံပစ်ပြိုင်ပွဲတွေမှာသူကိုယ်တိုင်ချိုးခဲ့တဲ့ဒီကမ္ဘာစံချိန်ကိုကျော်ပြီးတော့နောက်တစ်ချိန်စံချိန်ထပ်ချိုးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အိုလံပစ်ပွဲတွေတုန်းကစုတဆိပ်ရထားတဲ့အမေရိကန်အမျိုးသမီးချွန်းမအသင်းဟာလည်းအခုတစ်ချိန်ထပ်ပြီးတော့ရွှေတဆိပ်စုရပါတယ်ရှင်။
ထိတ်တဲရောက်တဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံကို၄ရက်ကြာခီးရောက်ရှိခဲ့တဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောင်နိုင်ငံခြားရေးဝန်ကြီး Charles Ripkin ဟာမြန်မာနိုင်ငံရန်ကုန်မှာရှိတဲ့အမေရိကန်ယင်းနှိမ့်မြုံနှံမှုတချို့ကိုတွားရောက်ပြီးတာဝန်သည့်ယင်းနှိမ့်မြုံနှံမှုဆိုင်ရာလိုအပ်ချက်တွေကိုလေ့လာကြည့်ရှုခဲ့ပါတယ်။သူ့ရဲ့အခုခီးစဉ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်ပိုမိုယင်းနှိမ့်မြုံနှံဖို့လာရောက်တဲ့အစီအစဉ်ဖြစ်တယ်လို့လည်းသိရပါတယ်။ရန်ကုန်မြို့ကနေကိုသားညုံဦးသတင်းပေးပို့ထားပါတယ်ရှင်
။မော်ဘီမြို့နယ်မှာရှိတဲ့ကြေးရော်တရာမှာအမေရိကန်ယင်းနှိမ့်မြုံနှံမှုဖြစ်တဲ့ Coca-Cola ကုမ္ပဏီကနေပြီးတော့ဒီလူမှုအထောက်အကူပြုလုပ်ပေးနေတဲ့အစီအစဉ်တစ်ခုကိုလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ပြောလည်လာနေတာဖြစ်ပါတယ်။ဒီလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ကသူ့ရဲ့လေးရကြခီးစဉ်အတွင်းမှာတော့နေပြည်တော်မှာရှိတဲ့ဆွေးရတောင်းဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲ American ယင်းနှိမ့်မြုံနှံမှုတွေမြန်မာနိုင်ငံထဲမှာဘယ်လောက်ထိလူမှုအထောက်အကူပြုလုပ်ငန်းတွေကိုလုပ်ပေးနေလဲဆိုတာကိုလည်းလည်းလေ့လာမှုတွေလုပ်ခဲ့ပါတယ်။ Coca-Cola ကုမ္ပဏီနဲ့ Pet မြန်မာတို့ပူးပေါင်းပြီးတော့ကူညီပေးနေတဲ့ဒေသခံလူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးအစီအစဉ်ချုပ်ကိုလိုက်လံကြည့်ရှုလေ့လာခဲ့တာပါ။အဲဒီမှာတော့ဒေသခံအမျိုးသမီးတွေစုဖွဲ့ပြီးတော့ဦးစီးဦးဆောင်လုပ်တဲ့ငွေစုငွေကြေးလုပ်ငန်းဖြစ်ပြီးတော့အဲဒီအတွက် Pet မြန်မာကသင်တန်းပေးပြီး Coca-Cola ကုမ္ပဏီကဒီအစီအစဉ်အတွက်ထောက်ပံ့ကူညီလာဖြစ်ပါတယ်။စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာ American လက်ထောက်နိုင်ငံရေးဝန်ကြီး Rifkin ဟာဒီကနေ့မှမော်ဘီမှာရှိတဲ့ American ကုမ္ပဏီ Coca-Cola စေယုံကိုတွားရောက်ကြည့်ရှုပါတယ်။အခု၄ရက်ကြာသူ့ရဲ့ခီးစဉ်ကတော့ American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့ American စီးပွားရေးကုစရေအဖွဲ့ကိုဥဆောင်လာတာဖြစ်ပါတယ်။ဒီစီးစဉ်ဟာ American ပြည်ထောင်စုရဲ့စီးပွားရေးဖွံ့ဖြိုးမှုဘိုင်းမှာရရှိခဲ့တဲ့အတွေ့အကြုံတွေကိုပြန်လည်မျှဝေဖို့လည်းဖြစ်တယ်လို့လက်ထောက်နိုင်ငံရေးဝန်ကြီး Rifkin က VOA နဲ့တိကျတွေ့ဆုံမေးမြန်းမှုမှာအခုလိုပြောခဲ့ပါတယ်။
What we're doing right now is under Secretary Kerry's leadership is we are taking companies around the world on what we call the innovation roadshow.
နိုင်ငံခြားရေးဝန်ကြီး Kerry ရဲ့ဦးဆောင်မှုအောက်မှာလက်ရှိဆောင်ရွက်နေတာကတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ကုမ္ပဏီတွေကိုစူးစီးပေးနေတာတခုရှိပါတယ်။အဲ့ဒါကို innovation roadshow တီထွင်ဖန်တီးကြံစည်မှုတွေကိုမျှဝေတဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဲ့အစိတ်အပိုင်းဖြစ်တဲ့ American ပြည်ထောင်စုမှာရှိတဲ့ပုဂ္ဂလိကကဏ္ဍလုပ်ငန်းတွေနဲ့မြန်မာပြည်တွင်းကစားသုံးသူတွေအပါအဝင်ပုဂ္ဂလိကကဏ္ဍပိုင်းကိုဆက်ဆက်ပေးဖို့ဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်တို့မှာတွေ့ကြုံရှိတဲ့ဖန်တီးကြံစည်မှုတွေစုံဦးတီထွင်မှုတွေကိုလည်းဝေမျှပေးဖို့လည်းဖြစ်ပါတယ်။
ဒါကြောင့်လည်းပဲ Mr. Rifkin ရဲ့ခီးစဉ်တွင်မှာမြမနီးပညာကုမ္ပဏီတွေလူငယ်စုထွင်လုပ်ငန်းရှင်တွေနဲ့ပါသူတွေ့ဆုံခဲ့ပါတယ်။တချိန်တည်းမှာတော့မြမဆွေရပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ American ပြည်ထောင်စုဘက်ကမြမနိုင်ငံတွင်းယင်းနှိမ့်မြုံနှံမှုတွေပိုလုံနိုင်အောင်အခွင့်အလမ်းတွေကိုလည်းဆွေးနွေးတိုင်ပင်ခဲ့တယ်လို့ပြောပါတယ်
။ And I had a chance to have very productive meetings both here in Yangon and then in Naypyidaw as you said.We came with a
ရန်ကုန်မှာရောက်နေပြီးတော့မှပါအတော်လေးရက်လက်ကောင်းတွေရှိတဲ့တွေ့ဆုံစည်းဝေးမှုတွေလုပ်ခွင့်ရခဲ့ပါတယ်ကျွန်တော်တို့နဲ့အတူစီးပွားရေးကိုယ်စားလှယ်တွေပါပါဝင်ကြပြီးအဲ့ဒီထဲကတချို့ကတော့ American ပြည်တော်စုကအကြီးဆုံးကုမ္ပဏီတွေဖြစ်ကြပါတယ်ဒီအတွက်မြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပြီးယင်းနှိမ့်မြှုပ်နှံဖို့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတယ
်လက်ထောက်နိုင်ငံကြီးဝန်ကြီး Rifkin နဲ့အတူ American ASEAN စီးပွားရေးကောင်စီကကိုယ်စားလှယ်တွေပါပါဝင်လာတာမှုလို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတိကျတွေ့ဆုံမှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပြီးတဲ့နောက်အမေရိကန်ဘက်ကအရေးယူတန်ခတ်မှုအတော်များများကိုဖယ်ရှားတာဆိုင်းငံ့မှုတွေလှုပ်လာတာနဲ့အတူပဲ မြန်မာနိုင်ငံတည်းယင်းနှိမ့်လန့်ကြမဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့မပတ်သက်အောင်လို့တစ်ဖက်မှာလည်းဒေသခံတွေအတွက်စီးပွားရေးအခွင့်အလမ်းတွေဖွံ့ဖြိုးမှုအခွင့်အလမ်းတွေဖန်တီးပေးနိုင်အောင်လို့အမေရိကန်နိုင်ငံကြီးဌာနကစီးမင်းလက်ညှိုးမှုတွေထုတ်ထားတာရှိပါတယ်။ဒါကြောင့်လည်းပဲမစ္စတာရက်ဖကင်ရဲ့သူ့ရဲ့ဒီနောက်ဆုံးနေ့မြန်မာခီးစဉ်မှာတော့ကိုကာကိုလာကုမ္ပဏီကဆောင်ရွက်ပေးနေတဲ့မြန်မာလူမှုအသိုက်အဝန်းတွေအတွက်ခွင့်လမ်းများကူညီဆောင်ရွက်ပေးတဲ့ဒီအစီအစဉ်ကိုတွားရောက်လေ့လာကြည့်ရှုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုသားညို့ဦးပါရှင်အခုတော့နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အကြောင်းတင်ပြပေးချင်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတော့မြေဆုံစီမံကိန်းကိစ္စအပါအဝင်မြန်မာလူထုရဲ့သဘောထားတွေကိုထင်ဟန်နိုင်မဲ့ကိစ္စတွေကိုအဓိကဆွေးနွေးသွားဖို့ရှိတာမို့ထူးခြားတဲ့ခီးစဉ်တစ်ခုဖြစ်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့2015ရွေးကောက်ပွဲအပြီးပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းရဲ့ခေါင်းဆောင်တယောက်အနေနဲ့တရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေတာပါ။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့။တရုတ်အစိုးရရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဩဂတ်စ်လ18ရက်နေ့ကနေ20ရက်နေ့အထိတရုတ်နိုင်ငံကို4ရက်သာခီးစဉ်တွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ရဲ့ဒုတိယကြိမ်တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင်ပြီးခဲ့တဲ့နှစ်ဇွန်လက NLD ပါတီရဲ့ဥက္ကဋ္ဌအနေနဲ့ပထမဆုံးအကြိမ်တွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာ2015ရွေးကောက်ပွဲကနေပြည်သူတရလုံးရွေးကောက်တင်မြှောက်ထားတဲ့အစိုးရတရအနေနဲ့တွားရောက်မဲ့ချစ်ကြည်ခီးစဉ်ဖြစ်ပြီးမြေဆုံစီမံကိန်းကိစ္စအပါအဝင်ပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုထင်ဟပ်နိုင်မဲ့အကြောင်းအရာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းကပြောပါတယ
်။အမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကရွေးကောက်ပွဲပြုလုပ်ပြီးတော့နိုင်ငံတော်ပြည်သူတွေအလုံးကိုကိုစားပြုတဲ့အစိုးရရဲ့ကိုစားတရုတ်ပြည်ကိုတွားရောက်တဲ့အတွက်ကြောင့်ဒီခီးစဉ်ဟာဆိုလို့ရှိရင်ပြည်သူတွေရဲ့ဆန္ဒတွေကိုဖော်ထုတ်နိုင်တဲ့ကျွန်တော်တို့ရဲ့ထင်ခတ်နိုင်တဲ့ကိစ္စတွေကိုပြည်သူ့ဓမ္မနိုင်ငံခေါင်းဆောင်တွေကိုကျွန်တော်တို့ခေါင်းဆောင်ကနေပြောကြားဖို့ရှိပါမယ်။ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီခီးစဉ်ဟာထူးခြားတဲ့ခီးစဉ်လို့ကျွန်တော်တို့မှတ်ယူပါတယ်။တရုတ်ပြည်သူ့ဓမ္မနိုင်ငံကနေပြီးတော့ဒီမစ်ဆုံကိစ္စကိုဆွေးနွေးလာတဲ့အခါကျရင်ကျွန်တော်တို့ရဲ့ယက်တီချက်ကိုလည်းတရုတ်ဘက်ကပြောကြဖို့ရှိပါတယ်ကျွန်တော်တို့ရဲ့ယက်တီချက်ကတော့ပြည်သူရဲ့ဆန္ဒကိုကျွန်တော်တို့အလေးထားပါတယ်ဆိုတဲ့ယက်တီချက်ဖြစ်ပါတယ်
27ရာစုပင်လုံညီလာခံမတိုင်ခင်တွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတရုတ်အစိုးရဘက်ကတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ငြင်းငြင်းတိဆောက်ရေးကိစ္စတွေကိုဆွေးနွေးလာမယ်ဆိုရင်လည်းမြန်မာဘက်ကပြန်လည်ဆွေးနွေးဖို့ရှိမယ်လို့ဦးအောင်လင်းကပြောပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ကူညီဖို့ဆန္ဒရှိသလိုဒီလုပ်ငန်းစဉ်အတွက်အမေရိကန်ဒေါ်လာ3,000,000ကူညီမယ်လို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကဇူလိုင်လကုန်ပိုင်းလောက်ကပြောဆိုထားတာလည်းရှိပါတယ်။ဒေါ်ဆန်းစုကြည်ရဲ့မကြာခင်တရုတ်နိုင်ငံခီးစဉ်မှာမြန်မာနဲ့တရုတ်နှစ်နိုင်ငံကြားနိုင်ငံရေးအရာရောစီးပွားရေးအရာပါဒန်းတူညီတူရှိတဲ့ဆက်ဆံရေးတစ်ခုတည်ဆောက်နိုင်ဖို့မျှော်လင့်ပြီးတရုတ်နိုင်ငံရဲ့မြန်မာပြည်တွင်းမှာယင်းနှီးမြှုပ်နှံထားတဲ့စီမံကိန်းတွေနဲ့ပတ်သက်လို့မြန်မာပြည်သူလူထုရဲ့သဘောထားတွေကိုဆွေးနွေးသင့်တယ်လို့မြန်မာအရေးလေးလာသူဒေါက်တာရံမျိုးသိန်းကပြောပါတယ
်ဒီနိုင်ငံရေးအပိုင်းမှာပေါ့လေနိုင်ငံဆက်ဆံရေးအပိုင်းမှာနိုင်ငံရေးရပို့ပြီးတော့ဒန်းတူရီလူရှိတဲ့ပုံစံမျိုးကိုဒီခီးစဉ်မှာပေါ်ပြနိုင်မယ်လို့မြင်တယ်နောက်တစ်ဖက်ကစီးပွားရေးပိုင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိပြည်သူလူထုချားမှာအငင်းပွားနေတဲ့ဒီမစ်ဆုံလက်ပတော်ကြောက်ဖြူကူမင်းစီမံကိန်းနေနဲ့ပတ်သက်ပြီးတော့အပြေထုတ်နိုင်မယ့်လမ်းစာတစ်ခုကိုရလာနိုင်လိမ့်မယ်လို့မြင်တယ်။အဲနောက်တစ်ပတ်ကလေးပဲဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာစက်တင်ဘာလအမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်မှာအတွားတဲ့ခီးစဉ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒေတာတွင်းမှာတရုတ်အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးအတွက်လည်းပဲအရေးကြီးတဲ့ခီးစဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဩဂတ်စ်လ18ရက်နေ့မှာစတင်မဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတရုတ်သမ္မတရှီကျင်ပင်အပါအဝင်တရုတ်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါရဲ့ရှင
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုတွေမြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲ။တရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုဂတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲအခုလာမယ့်စနေညတရက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က0932938555လေး အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အခုလာမဲ့စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်ရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးနှားဆင်ကြရအောင်ပါ။လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့ပြည်내နဲ့တိုင်းအလိုက်ရေဘေးသင့်ပြည်သူတွေကိုအတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေပြီးရေရှည်ကူညီရေးလုပ်ငန်းတွေအတက်လဲလူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်။ဒါပေမဲ့လည်းပဲခူးတိုင်းအတွင်းကရေဘေးထံသင့်ပြည်သူတွေအနေနဲ့လုံလောက်တဲ့အကူအညီတွေအခုထိမရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုအောင်ကတင်ပြပေးပါမယ်ရှင်။
ရေဘေးသင့်ပြည်သူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့အတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါရယ်ရေဘေးသင့်ပြည်သူတွေကိုဒေတာလိုအပ်ချက်လိုက်အရေးပေါ်စံရိက္ခာတွေကို9ရက်စာကနေ10ရက်စာအထိဖြန့်ဖြူးပေးနေတယ်လို့ရေကြီးရေရှမ်းမှုကနေကိုလိုယုံထွက်ပြေးလာသူတွေအတွက်လည်းအရေးပေါ်ထောက်ပံ့ရေးပစ္စည်းတွေပေးရတယ်လို့ဒေါက်တာကိုကိုနိုင်ကရှင်းပြပါရယ
်တန်တို့စီဘူးတနည်းလူတယောက်ကိုနှလုံးနဲ့တွေ့ပြီးတော့မှာပေးပါရယ်တခြားတချို့သောဒေသတွေမှာကျွန်တော်တို့ငားတက်တာလို့လို့ခေါက်ဆွဲကြောက်တို့လို့ခြေတန်းတို့လို့အဲ့ဒါဒေသရဲ့အခြေအနေပေါ်မှာမူတည်ပြီးပေးတာ။နောက်ကယ်ဆယ်ရေးပစ္စည်းပေါ်တော့သူကဘာမှရုပ်ရည်မပါလာခဲ့ဘူးပေါ့နော်။အဲ့ဒါဆိုတော့ကယ်ဆယ်ရေးပစ္စည်းပေးတာမျိုးရှိတယ်။အဲ့ဒါကတော့ကြာလုံကြီးမာလုံကြီးတပည့်ဆက်ပြတို့လို့ပစ္စည်းမျိုးပါ
။လုံခဲ့တဲ့သတင်းပတ်အတွင်းတုန်းကတော့ပြည်အောင်စုဝန်ကြီးကိုရိုင်းလူမှုဖွဲ့စည်းတွေကိုဖိတ်ခေါ်ပြီးတော့ထိထိရောက်ရောက်ကူညီကယ်ဆယ်နိုင်ဖို့ရေဘေးတန်တဲ့ပြည်သူတွေနဲ့ပတ်သက်တဲ့စည်းရင်းချက်လက်တွေကိုဖလှယ်ကြဖို့ပြောဆိုခဲ့ပါတယ်။ရေကြီးရေချယ်မှုတွေဖြစ်ပွားခဲ့တဲ့အစောပိုင်းကာလတွေမှာတော့သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အချိန်မီကူညီကယ်ဆယ်ရေးတွေလှုံ့ဆော်မှုမရှိဘူးဆိုပြီးတော့ဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ။စီမံခန့်ခွဲမှုနဲ့လမ်းမဆက်သွယ်ရေးခက်ခဲမှုကြောင့်အခုလိုအခြေအနေမျိုးတွေကိုကြုံရနိုင်ကြောင်းလည်းဒေါက်တာကိုကိုနိုင်ကရှင်းပြပါတယ
်။တခါတလေကြာရင်လေကြံသွားတာရှိတယ်။ကျွန်တော်တို့ပို့မရလို့ဒါပေါ့ဆက်သွယ်ရေးခက်ခဲလို့လူမျိုးပွဲစီတာလည်းအလူချင်းတွေသွားတာခက်ခဲလို့ကြံသွားရှိတယ်။တချို့နေရာတွေမှာကြောက် overlap ပေါ့နော်စုပုံနေတာရှိတယ်။ဒါမနစ်ကအတွေ့အကြုံတွေရအဲ့နှစ်ခုကျွန်တော်တို့ကဒီနေ့မှာအတက်နိုင်ဆုံးဖြည့်ရှင်းနေပါလေတခြားအရာတွေကျွန်တော်တို့ကဝန်ကြီးဌာနအသီးသီးလေးနဲ့လည်းပေါင်းဆက်ပြီးတော့ညှိနှိုင်းနေပါလေသူတို့ပြင်တော့သူတို့အုပ်ချုပ်ရေးဦးစီးဌာနမိသားရဲတပ်ဖွဲ့ဟိုနောက်ဘုရောမှာတက်မတော်ပေါ့နော်တခြားလူမျိုးရေးအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့မှလုပ်နေတာတွေရှိပါတယ်
ပြည်နယ်တိုင်းရှိကူမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပြီးဇူလိုင်လလယ်ကနေဒီကနေ့အချိန်အထိရေဘေးသင့်ပြည်သူဥယေ42000နီးပါးလောက်ရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစည်းရင်းထုတ်ပြန်ပါတယ်အခုခါမှာတော့မြန်မာနိုင်ငံအထက်ပိုင်းမှာရေပြန်ကျသွားပြီမဲ့ပဲခူးတိုင်းရန်ကုန်တိုင်းနဲ့ AR တိုင်းတွေမှာတော့မြေရေတိတိတတ်တာကျဆင်းမသွားသေးပါဘူးပဲခူးတိုင်းဒေသကြီးရွှေတောင်မြို့နယ်ကျွန်းမီရွာကကျောင်းဆရာဦးစိုးထက်ကတော့ဒေသခံတွေအနေနဲ့အကူအညီတွေလိုအပ်နေသေးကြောင်းအခုလိုပြောပါတယ်
ကျွန်တော်ဘက်ကအကူအညီစင်းတာဟာနည်းတယ်ပေါ့ဗျာ။ဥသိမ့်စိန်ဖောင်ဒေးရှင်းတခုလာတယ်။နောက်ပြီးတော့ဖုန်းကြီးတွေဟာလေဖုန်းကြီးတွေဥဆောင်ရောပရိုက်ကြဘွဲရဲတင်းလာတာတွေ့တယ်။ရေတံမှုတွေလာလို့ပါတယ်။အဲဆိုရဌာနတော့ခုလာတော့မကူညီသေးဘူး။တရင်တော့ရတာတဲဟာလူတယောက်စံသုံးလုံးဆိုလား။အဲအကူအညီတွေဟိုကြီးစွာအုပ်ချုပ်ရေးမှုသွားယူတာလေဟိုအုပ်ချုပ်ရေးမှုတွေတော့ရောက်ပြီ။ကျွန်တော်ကြည့်တော့မရောက်သေးဘူး။
လူငယ်တဲ့နှစ်ရေကြီးရေရှမ်းမှုကာလအတွင်းပရာဟိတအဖွဲ့တော်များများကအကူအညီတွေပေးခဲ့ပေမဲ့ဒီနှစ်မှာတော့နေပါသွားပါတယ်ပရာဟိတမိသားစုပြည်အဖွဲ့ကဒေါက်တာဝနဝင်းကတော့အလူရှင်အရောက်နေတဲ့နေရာတွေကိုအဓိကထားလိုက်လံကူညီနေတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဥမာဒီနေရာကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကျူမဲ့အမောင့်နဲ့ပေါ့တော့နောက်ပင်နေရာဟိုအလူရှင်အရောက်နေတယ်ပေါ့အဲ့လိုနေရာကိုသွားတာများတယ်အခုကျွန်တော်တို့ဒီတစ်ပတ်အတွင်းဆိုရင်ကျွန်တော်တို့အင်ဂျီအိမ်အောင်စုဆို2600 3000နီးပါးဖြစ်သွားပြီပေါ့နော်ကျွန်တော်တို့အဖွဲ့အဲ့လိုမျိုးလူချင်းနေစုပြီးစုလိုက်တာပေါ့ပထောင်းရယ်ရွှေတောင်ရယ်ပြည်ပက်ကယ်ပေါ့ဟုတ်ကဲ့
ကချင်ပြည်နယ်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းမွန်ပြည်နယ်ရန်ကုန်တိုင်းနဲ့ AR တိုင်းတွေမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့တာကြောင့်အင်ဂျီပေါင်း 9,000 လောက်ရေနစ်မြုပ်ခဲ့ပြီးအိမ်တော်စုပေါင်း 32,000 လောက်ရေဘေးဒဏ်တင့်ခဲ့ပါတယ်မြန်မာနိုင်ငံမှာမြေရေကြီးမှုတွေနှစ်ဆင်ဖြစ်ပွားနေတာကြောင့်ရေရှည်ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့ကူညီမှုပေးတော့မှာဖြစ်ပြီးဆုံးရှုံးမှုနည်းပါအောင်ဒီရေဘေးဒဏ်ကနေကာကွယ်ရေးအစီအစဉ်တွေလည်းဆောင်ရွက်ထားပြီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
ကိုအောင်အောင်စူးစိတင်ပြပေးခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတချို့ကိုကယ်ဆယ်လိုက်ရတဲ့အကြောင်းပြောပြပေးမှာပါ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအရေးကူညီဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံသားများအဖွဲ့ကထိုင်းနိုင်ငံတောင်ပိုင်းဖတ်တိုင်းလို့ခေါ်တဲ့ချမ်းဖွန်ခရိုင်တဲကလူကုန်ကူးခံထားတဲ့မြန်မာနိုင်ငံသား၅ဦးကိုကယ်တင်လိုက်တာဖြစ်ပါတယ်။ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေနယ်မြေခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးကယ်ဆယ်လိုက်ရတဲ့အခြေအနေကိုတော့ထိုင်းခြေစိုက် VOA သတင်းတောင်မအေးအေးမှာကစူးစီးတင်ပြထားပါတယ်ရှင်
။ရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၅ဦးကိုထိုင်းနိုင်ငံတောင်ပိုင်းချုံဖုန်ခရိုင်ထဲမှာဒီကနေ့ညနေပိုင်းမှာပဲကယ်ဆယ်နိုင်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။တကူချင်းရောအုံကြီးခံထဲမှာအုံကြီးခံထဲမှာတကူမျိုးကနေပြီးတော့ရောင်းချခံထားတဲ့နေမယားတစ်တွဲအဲတနည်းကလေးတရားပေါင်းဝင်ဆိုတော့၅ရောက်ပေါ့နော်အဲသူတို့တွေရောင်းသားခံရတာကိုကျွန်တော်တို့အခုညီတောင်းလို့ကျွန်တော်တို့ဒီနေ့ပဲဒီအောင်နေတယ်တော်ကြီးကိုတော့နေတဲ့နေရာမှာဖြစ်ရဲ့အတွက်ဝင်လေ၄နာရီလောက်မှာဟောသူကြီးလဲရ
ဘကုန်းမြို့ကနေလာပြီးတနေ့ကိုမြန်မာကျပ်ငွေ1000ကျော်ရမယ်ဆိုတာကိုယုံကြည်ပြီးလူပွဲစားခေါ်တဲ့နောက်ကိုလိုက်ခဲ့ကြအောင်ထိုင်းနိုင်ငံကိုရောက်တဲ့အခါမှာပင်ပန်းစွာလှုပ်ရပြီးလှုပ်အားကမရတဲ့အကြောင်းကိုလည်းလူကုန်ကူးခံရတဲ့မြန်မာအမျိုးသမီးတစ်ဦးကပြောပြပါတယ်
မီးတို့တွေကသူကဘာမှမလုပ်လို့ရမယ်ဆိုပြီးတော့ခေါ်ခဲ့တာပါ။သမီးတို့ကဒီလိုရောက်ပြီးတော့တလားကျော်လောက်ကြာမှဒီနေရာဘာနေရာလဲဆိုတော့သမီးတို့သိရတာပါ။သမီးတို့အုံဒီခွဲခိုင်းมาတယ်။အဲအုံဒီပဲသမီးတို့ခွဲခိုင်းมาတယ်။ခွဲခိုင်းပြီးတော့သမီးတို့အဆင်မပြေစားဖို့လောက်လေးပဲသေးပါတယ်။သမီးတို့လောကားတွေမသေးဘူး။နေရာလောက်ရပါတယ်သမီးတို့တွေမိုးလင်းရနေပြီးတော့မိုးထုတ်တဲ့ထိပဲနားလို့ရတဲ့အောက်တနားလေးပဲနားရပါတယ်။ရိုက်ခမ်းมาကြောက်လို့မောမကြည့်တဲ့ထားလောက်ရပါတယ
်။ရိုက်ကောရိုက်လား။
ဟုတ်ကဲ့ရိုက်ပါတယ်အဲ့အုံဒီတွေ7ကတင်တဲ့အခါမှာသမီးတို့အဖွဲတွေကကောင်လေးတစ်ကောင်သူကလာတင်ပေါ့7ကကောင်လေးကသူမတင်နိုင်ဘူးပေါ့ဒီရှမ်းစကားလည်းမတက်လို့ပါလို့အဲ့လိုမျိုးပြောတော့ဆိုကောင်လေးအရက်မှုပြီးတော့ပိုင်းနိုင်ရိုက်တယ
်ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံရောက်ရှေ့ပြောင်းလို့သမားရေးကိစ္စတွေကိုမြန်မာနိုင်ငံတွင်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်မှာထိုင်းနဲ့မြန်မာနိုင်ငံအာဏာပိုင်တွေကဖိအားပေးတာကိုခံနေရတယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကပြောဆိုခဲ့ပြီးမြန်မာတန်ရုံဘက်ကလည်းဩဂုတ်လ10ရက်နေ့ကမြန်မာတန်ရုံအလုံသမားကူညီဆောက်ရှောက်ရေးကတ်တွေကိုပြန်လည်တင်းစီခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒုက္ခရောက်နေတဲ့ထောင်ထဲချီရှိနေတဲ့မြန်မာလူသမားတွေကိုကူညီကယ်ဆယ်ခဲ့တဲ့အဖွဲ့အစည်းနဲ့ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI နဲ့ယုံကြည်မှုဆက်လက်ရှိနေပြီးလူကုန်ကူးခံရမှုတွေကိုကယ်ဆယ်ရေးဆက်လက်ပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အကြောင်းဦးကျော်တောင်းကတော့ဆက်ပြောပြပါတယ်။
ဒီလိုသမားတွေကူညီနေတာဟိုဒီထိုင်းကျွာလူကုန်မှုအထူးနဲ့ထောက်လင်းအတည်ဆိုင်နောက်ပြီးတော့ဒီနေမြေခံစစ်တပ်နောက်ပြီးတော့နေမြေခံရေးတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအဖွဲ့အစည်းတည်ထောင်ပြီး73နှစ်တာကာလအတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား 8,000 လောက်ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအာဏာပိုင်တွေနဲ့အတူသတင်းအချက်အလက်ပေးပြီးကူညီကယ်ဆယ်နိုင်ခဲ့ပါတယ်။ဒီအဖွဲ့ဟာမကြာသေးခင်2နှစ်ခန့်ကမြန်မာတန်ရုံးကူညီဆောက်ရှောက်ရေးကော်မတီဝင်တွေအဖြစ်ရပ်တည်လှုပ်ရှားခဲ့ပြီးပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေကော်မတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့ပါတယ်။မြန်မာတန်ရုံးဘက်ကလည်းသူတို့ဖွဲ့ဝင်တွေကိုပေးထားတဲ့မြန်မာတန်ရုံးအလို့သမားကူညီဆောက်ရှောက်ရေးအဖွဲ့ဝင်ကပ်ပြားတွေကိုပြန်လည်သိမ်းယူခဲ့ပြီးတဲ့နောက်မှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အပါအဝင်အလို့သမား2ဖွဲ့ကကော်မတီကနေနှုတ်ထွက်ခဲ့တာပါ။ဒါပေမဲ့လူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးတွေဆက်လုပ်သွားမယ်ဆိုပြီးသူတို့တွေကပြောဆိုထားပါတယ်။လူကုန်ကူးမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်ကထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR3 အနိုင်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပါတယ်။မြန်မာနိုင်ငံသားလူများစုဟာထိုင်းနိုင်ငံဘက်ကိုလူကုန်ကူးခံနေရပြီးလူမောင်းခိုးခိုင်းနေရရောင်းစားမှုတွေကိုခံနေရတာပါ။အရင်က TR3 အနိုင်ဆုံးအဆင့်ရှိခဲ့တဲ့ထိုင်းနိုင်ငံကိုတော့ဒီနှစ်မှာ TR2 အဆင့်ထိတိုးပေးခဲ့ပါတယ်။ထိုင်းနိုင်ငံကနေတဆင့်ခံပြီးလူကုန်ကူးခံရသူတွေအများအပြားရောက်သွားလေရှိတဲ့မလေးရှားနိုင်ငံကိုတော့2015ခုနှစ်ထဲမှာ TR3 အစိုးဆုံးအဆင့်နဲ့ထားခဲ့ရကနေဒီနှစ်မှာတော့ TR2 အဆင့်နဲ့ကိုထည့်သွင်းသတ်မှတ်ထားလိုက်ပါတယ်ရှင်
။ထိုင်းခြေဆိုင်မအေးအေးVOA သတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးကြဖို့ကိုလည်းကျမတို့သောရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာချမ်းမှာတော်ရရှင်များရှင်တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ရဲ့ထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 32 50တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ခဏတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းနောက်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့အားကစားအပတ်စဉ်ကဏ္ဍတို့ကိုနားဆင်ကြရပါမယ်ရှင်
။ Yes, that's right. There are many who weren't represented. So therefore, it's not an ideal.
27ရာစုပင်လုံညီလာခံလာလာနဲ့ပတ်သက်ပြီးပမောက်ခဒေးဗစ်စတိုင်းဖတ်နဲ့ဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်မှာနားဆင်ကြရမယ့်အကြောင်းဖြစ်ပါတယ်။အခုကတော့မြမမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်။ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရေးကြီးရေရှမ်းမှုတွေဖြစ်ပွားနေတဲ့အကြောင်းသတင်းတွေအင်တာနက်ဂိမ်းအသစ်ရဲ့အကြောင်းနာဂဒေတာကယောဂါဆန်းစတဲ့အကြောင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်။မိုင်အိမ်ခိုင်ဦးတင်ပြထားတာကိုဥဆောင်မှုဝေကူညီတင်ဆက်ထားပါတယ်ရှင
်။ဒီသတင်းပတ်အကြောင်းပြောရမယ်ဆိုရင်တော့မိုးရသည့်အတွင်းရေးကြီးနေတဲ့ဒေတာတို့ရဲ့သတင်းတပ်ပုံတွေဟာမီဒီယာတွေပေါ်မှာအများဆုံးမြင်တွေ့နေရပါတယ်။မြန်မာနိုင်ငံတဝန်းလုံးမှာရေကြီးမှုတွေကြောင့်အခြေခံစားသုံးကုန်တွေဈေးနှုန်းမြင့်တက်နေရတဲ့အကြောင်းတွေကိုလည်းသတင်းစာတချို့မှာရေးသားကြပါတယ်။ရေကြီးနှိမ့်မြှုပ်မှုတွေဖြစ်ပွားနေတဲ့မြေလက်ဒေသကိုတွားရောက်ခဲ့တဲ့တမရကမင်းဘူးကဒေသခံတွေကိုသူရောက်လာတာနောက်ကျတဲ့အတွက်တောင်းပန်စကားပြောဆိုခဲ့တဲ့သတင်းနဲ့ရေဘေးတင့်ဒေသတွေမှာကယ်ဆယ်ရေးတွေရောက်ရှိမှုနေပါနေသေးတယ်ဆိုတဲ့အကြောင်းတွေကိုဖော်ပြနေကြတာပါ။အခုလိုရေဘေးတင့်ပြည်သူတွေအတွက်ကယ်ဆယ်ရေးတွေအရေးပေါ်ထိထိရောက်ရောက်မဆောင်ရွက်နိုင်သေးတဲ့အတွက်အစိုးရဘက်မှဝေဖန်မှုတွေရှိနေတယ်လို့အရေးပေါ်ဘာတွေဆောင်ရွက်နေလဲဆိုတာကိုလည်းအစိုးရဘက်ကဒီထက်ပိုပြီးတော့ထုတ်ပြန်တဲ့လို့ပြောဆိုနေကြပါတယ်။ဒီအတွက်ရေဘေးတင့်ဒေသတွေမှာတွားရောက်ပြီးတော့သတင်းယူခဲ့တဲ့ AOWI သတင်းတောက်မတ်တူစာကသူတွားရတဲ့ဒေသတွေမှာကယ်ဆယ်ရေးလှုပ်ဆောင်နေမှုတွေအားနည်းနေတဲ့အခြေအနေတွေကိုအခုလိုပြောပြခဲ့ပါတယ်။
ကျမဒီတစ်ပတ်သွားလိုက်တာဟို AR တိုင်းညောင်နှုံးဘက်ရောက်တယ်ပြီးတော့ပဲခူးတိုင်းရောက်တယ်ပေါ့နော်အဲပဲခူးတိုင်းကဒုက္ခသည်စခန်းကိုရောက်တော့ဒုက္ခသည်တွေကဘုန်းကြီးကျောင်းတို့ပြီးတော့ဒီဟိုခရစ်ယာန်ကျောင်းတို့မှာသူတို့တွေတဲနေကြတယ်ပေါ့နော်သူတို့တွေအခုလက်ရှိယာယီနေနေကြတယ်အဲ့ဒီမှာသူတို့တွေရဲ့အိမ်တွေကကြတော့ဟိုနေလို့မရတော့ဘူးဒါပေမဲ့အိမ်မှာဒီတိရစ္ဆာန်တွေဘာတွေကိုကူညီဖို့အတွက်ဆိုပြီးတော့အိမ်ကသူတို့ရဲ့အုတ်ထင်းဟိုဘာလဲအိမ်အောင်ဦးစီးပေါ့နော်တယောက်ကတော့အဲ့ဒီမှာကြံခဲ့တယ်သူတို့ရှိသမျှမိသားစုတွေအကုန်လုံးကတော့ဒီဘုန်းကြီးကျောင်းတို့ခရစ်ယာန်ကျောင်းတို့ကအကုန်လုံးကနေရတယ်အဲ့လိုမျိုးလာနေတာ3-4ရက်လောက်ရှိပြီဒါကပဲခူးတိုင်းပဲပေါ့နော်ပဲခူးတိုင်းတာယာဝတီပဲပေါ့ပြီးတော့ဒီ AR တိုင်းညောင်နှုံးဘက်ကြတော့ညောင်နှုံးဘက်ကတော့အဲ့လောက်ဆိုးဆိုးဝါးမရှိပြီမယ်ညောင်တုံးမြို့တွေမှိုင်းမဖြစ်ပြီမယ်ဒီရွာတွေမှာတော့တော်တော်ဆိုးဝါးရေတွေကလုံးဝကိုဒီအိမ်တွေကခေါင်မိုးလေးတွေတို့ဘာတို့တချို့အိမ်အရန်နေပြီဆိုခေါင်မိုးလေးတွေပဲညောင်နှုံးဘက်ကြတော့ကျော်ရီမှာတော်တော်ဆိုးဆိုးဝါရှိတယ်တချို့ဆိုရင်နေလို့တောင်မရလို့ဟိုးတကယ်ဟိုနေလို့ရတဲ့နေရာတွေမှာသွားပြီးတော့အိမ်အိုးပြင်းအိမ်ပြင်းတွေကိုသွားပြီးရွှေ့ပြောင်းပြီးနေနေကြရတယ်အဲ့ဒီရေကြီးတဲ့ထီသွားတယ်အဓိကသွားလို့နိုင်တာကဖုန်းကြောင်းတွေပဲသွားလို့ရတယ်ခလေတွေနဲ့သွားရတယ်ဖုန်းကြောင်းတွေကိုသွားရတယ်ပြီးတော့ဖုန်းကြောင်းမှာဒီရွာသားတွေရောက်နေကြတယ်အဲ့ရွာသားတွေကိုပဲမေးလို့ရတယ်တို့အိမ်တွေကိုခလေတွေနဲ့လက်ပတ်ကြည့်တော့အိမ်ခေါင်မိုးလေးတွေအိမ်တဝက်ကလေးမြုပ်နေတာကြီးပဲရှိတယ်လုံးဝလူမနေကြတော့ဘူးအဲ့ဒီမှာပေါ့ကျမသွားတဲ့နေရာကဒီညောင်နှုံးဘက်ဆိုရင်ရွှေတင်းကကျွန်းပေါ့နော်ကျေးရွာကျမတို့သွားတဲ့ရွှေတင်းကောင်ကျွန်းကျေးရွာလုံးဝ10ရက်လောက်ရှိပြီတဲ့ရေမြုပ်နေတာအဲတို့တွေအိုးပြင်းအိမ်ပြင်းနဲ့နေပြီးတော့နေနေရမှာပေါ့ဒါပေမဲ့ကေဆေးရေးတွေရောတို့အလှူပေးတာရောတယောက်မှမရောက်သေးဘူးလို့ပြောတယ်ကျမသွားတဲ့ဒီပဲခူးတိုင်းမှာပေါ့နော်ဒီနေ့သွားတဲ့ပဲခူးတိုင်းမှာလည်းအဲ့လိုပဲတို့တွေဟိုတဲ့လာပြီးတော့ထူတဲ့လူတွေဘယ်သူမှမရှိသေးပါဘူးလို့တို့ပြောတယ
်နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့ပိုကီမွန်ဂိုလို့ခေါ်တဲ့ဂိမ်းအသစ်မြန်မာပြည်မှာစတင်ပြီးတော့ဆော့ကစားနေကြတယ်ဆိုတဲ့သတင်းမှာဒီဂိမ်းဟာလမ်းလျှောက်ရင်းနဲ့ GPS နဲ့အင်တာနက်ဖွင့်ပြီးတော့ပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတဲ့ဂိမ်းတစ်မျိုးဖြစ်ပါတယ်။ဒီဂိမ်းစတင်ပြီးတော့ကစားနိုင်ကလေးကတခြားနိုင်ငံတွေမှာအနေရဖြစ်ကြတယ်ဆိုတဲ့သတင်းတွေတက်ခဲ့တယ်လို့အခုမြန်မာနိုင်ငံမှာလည်းနေရာစုံလူစုနဲ့ပိုကီမွန်ဂိမ်းဆော့ကစားနေတဲ့သူတွေကိုတွေ့မြင်နိုင်ပါတယ်။ဒ ဒါကြောင့်ဒီဂိမ်းနဲ့ပတ်သက်လို့လူမှုမီဒီယာတွေမှာမျိုးစုံဝေဖန်ပြောဆိုမှုတွေတွေ့လာရပါတယ်။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အရင်တစ်ပတ်တည်းကဖြစ်ပွားနေတဲ့နာဂဒေတာကယောဂဆန်းနဲ့ပတ်သက်ပြီးတော့အဲ့ဒီယောဂဆန်းဟာဝက်တက်ကူးဆက်ယောဂတစ်မျိုးဖြစ်တယ်ဆိုပြီးတော့သတင်းတွေမှာရေးသားဖော်ပြနေတာကိုတွေ့ရပါတယ်။အခုချိန်ထိတည်ဆုံးသူဟာ40ကျော်ရှိပြီးထိန်းချုပ်ဖို့ကြိုးစားနေဆဲဖြစ်တယ်လို့အဲ့ဒီဒေတာဟာတွားလာရခက်ခဲတဲ့ဒေတာဖြစ်တာကြောင့်ဆေးဝင်နှန်းတွေတွားရောက်နေကြမှာနှောက်နှေးကြံ့ကြံ့မှုတွေဖြစ်နေတယ်လို့ဆိုပါတယ်။ဒီယောဂဆန်းကြောင့် Facebook လူမှုကွန်ရက်ကနေတဆင့်သတင်းတွေထွက်ပေါ်လာခဲ့ပြီးအခုခါမှာတော့ယောဂါကိုထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတွေကြိုးပမ်းနေကြတယ်လို့သိရပါတယ်။နောက်ထပ်စိတ်ဝင်စားစရာသတင်းကတော့ရှစ်လေးလုံးနှစ်ပတ်လည်နေ့သတင်းနဲ့မန္တလေးမြို့ကသတင်းသမားတဦးနောက်ကနေကားနဲ့တိုက်မှုဖြစ်ပွားပြီးတော့တေဆုံးသွားတဲ့သတင်းဖြစ်ပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့ပြည်သူ့အရေးဂျာနယ်ရဲ့သတင်းတော့မတ်ဆန္နာမော်ကအခုလိုရှင်းပြပါတယ်
။ဒီနေ့လုတ်တဲ့ရှစ်လေးလုံး28နှစ်ပြည့်ပွဲကဟိုစိတ်ဝင်စားဖို့ရင်ကောင်းတယ်ဘာလို့ကောင်းလဲဆိုတော့စီးပွားရေးသမားတွေလာတက်ကြတယ်အများစုပေါ့နော်ပြီးတော့ပုံမှန်နှစ်စဉ်နှစ်တိုင်းလိုရှစ်လေးလုံးနှစ်ပတ်လည်ပွဲလိုလာတက်လေးရှိတဲ့လက်ရှိလည်းနိုင်ငံရေးမနေပဲအတွင်းမှာလှုပ်ရှားနေကြတဲ့လူတော်တော်များများကိုဒီပွဲမှာမတွေ့ရအောင်ဒါဟိုနိုင်ငံဟိုပေါ့နော်ဟိုအထိတ်မှတ်တစ်ခုအနေနဲ့တော်တော်ကိုစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်ဒီဟာနောက်တစ်ခုကကြတော့သတင်းသမားတွေနဲ့ပတ်သက်ပြီးတော့ပေါ့သတင်းသမားတွေနဲ့ပတ်သက်ပြီးတော့မန္တလေးလင်းသတင်းစာကတို့တရင်ထောက်ချုပ်ကိုမြူးငက်ကဒီရင်တိုင်းမှုတစ်ခုနဲ့ဒါဒီနေ့တော့ဆုံးသွားပြီပေါ့နော်အာရင်တိုင်းမှုဖြစ်တယ်ပေါ့အဲ့ဒီရင်တိုင်းမှုကပထမတော့တော့မတမာမှုဟိုသူမလိုတဲ့လူပေါ့နိမလိုတဲ့လူကဟိုလုံးကြံတာပေါ့လုံးကြံတယ်လို့တရင်နေအများကြီးထွက်ခဲ့တယ်ဒါပေမဲ့အခုချိန်မှာတော့ဒါမဟုတ်ဘူးတမရိုးကြရင်တိုင်းမှုဖြစ်တယ်ဆိုပြီးတော့ဟိုဖြစ်သွားတယ်အဲ့ဒီတရင်ကလည်းတော်တော်ကိုဟော့သွားတာပေါ့မီဒီယာသမားတွေကြားထဲမှာ
မတ်ဆန္နာမော်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရေလွှမ်းမိုးတဲ့ဒေတာတွေကတရင်နေနဲ့88နှစ်ပတ်လည်သတင်းတွေနောက်ပြီးတော့နာဂဒေတာကယောဂန်ဆန်သတင်းတွေကိုတင်ပြနေကြတယ်ဆိုတာကိုဖော်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်ဦးဆံမိုးဝေကူညီတင်ဆက်ပေးနေတဲ့မအိမ်ခံဦးရဲ့မြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ရှင်အခုကတော့သတင်းဘာစင်ခန္ဓာတစ်ခုဖြစ်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ1948ခုနှစ်ပင်လုံသဘောတူညီချက်ဟာဒီကနေ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြဿနာပြည်လည်ရေးအတွက်အကောင်းဆုံးသောစံနမူနာတစ်ရပ်ဟုတ်ပါသလား21ရာစုပင်လုံညီလာခံကနေပြည်ထောင်စုပြဿနာပြည်လည်နိုင်တဲ့အဖြေပေါ်ထွက်လာနိုင်သလားဆိုတာမြန်မာရေးချွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်းဖတ်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်နားဆင်ကြရအောင်ပါရှင
်တမောအစတမခင်ဗျာအခုမြန်မာနိုင်ငံမှာ27ရာစုပင်လုံညီလာခံဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်ဆိုတော့27ရာစုပင်လုံလို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသို့မဟုတ်1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းကြီးမှုခေါ်ယူခဲ့တဲ့ပင်လုံညီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်ဒါကြောင့်ကျွန်တော်ဟာအဲ့ဒီဗိုလ်ချုပ်အောင်ဆန်းကျင်းပခဲ့တဲ့1948ပင်လုံညီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြည့်ပါတယ်အဲ့ဒီပင်လုံသဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာပြည်လည်ရေးအတွက်အကောင်းဆုံး
I don't think so. I think it was important because it gave the British the
ကျွန်တော်မထင်ပါဘူးအဲ့ဒီသဘောတူညီချက်ဟာဗြိတိရှားတွေကဗမာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါဒါပေမဲ့ကရင်တွေဟာပင်လုံညီလာခံမှာလေးလာသူအဖြစ်ပဲတက်ရောက်ခဲ့တာ
ပါမွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်တွေအဲ့မှာသိရမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
Yes, that's right. There are many who weren't represented. So therefore, it's not an ideal. It wasn't an ideal solution. Although General Aung San did say at that meeting, I believe,
ကိုယ်စားလှယ်တွေမပါဝင်တာအများကြီးပါအဲ့ဒါကြောင့်ဒီညီလာခံဟာအကောင်းဆုံးအဖြစ်တရမဟုတ်ခဲ့ပါဘူးဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အောင်ဆန်းအနေနဲ့ Federal အစိုးရတရလိုအပ်တယ်လို့ပြောခဲ့ပါတယ်ဘလူးဖက်ဒရယ်ဆိုတာကတော့မရှင်းလင်းခဲ့ပါဘူးအခုတည်းကလည်းအားလုံးကျေနပ်လက်ခံနိုင်မဲ့ဘလူးဖက်ဒရယ်ဖြစ်မယ်ဆိုတာဘယ်သူမှလည်းအတိအပယ်မဖွင့်ကြသေးပါဘူ
းနောက်တစ်ခုကအဲ့ဒီတော့ကတယောက်ခရဲတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်သူတို့ဟာဗမာစကားလည်းမကျွမ်းဘူးသူတို့ပြောတဲ့စကားလည်းပင်လုံညီလာခံမှာမပေါက်မြောက်ဘူးနိုင်ငံရေးနှိုးကြမှုလည်းမရှိသေးဘူးဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ
် yes they were not educated enough there weren't enough educated people
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတက်ကြသေးပါဘူးဖက်ဒရယ်ဆက်ဆံရေးဆိုတာဘလို့တိမ်မွေ့ရှုပ်ထွေးတယ်ဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူးဖက်ဒရယ်ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာတို့ပတ်ဝန်းပါတယ်
That's right.
Because that was not the problem. The problem was, should Britain give independence to Burma as a human rights?
Mamma, why don't let's go? Eraga, Petanam, Hobo. Petanaga, Pirisharia, Mamma, Miazu, she did that. You will look like a baby or Janet did that. You will teach a quetto mesure, Kisawa. Lunetu did that, Chugu, Dija, Ocho, Nigerawa.
Pujang San Lujan can be an out three and Mula Yimanjelevet with his dogger back me. So a gukama, my Jayama, Dainaria, Nilagan, Jimba, Never, and Nilagama, Bab Jolisro, Pinlong Sura, Ribe Prince of Mare, Sura Chatkle Pawinekna.
Well, an every important event like that, that was a very important event in Burmese history. And so there'll be a lot of myths and built up around the original Pinlong Crown.
Pinlong Nilagan, Mamma, Tamaima, Tabido, Yiji, Pieba. ဒီဖြစ်ရမျိုးနဲ့ပတ်သက်ပြီးတော့စိတ်ကူးရင်ပြောကြမှုတွေလိုရာဆွဲပြီးတော့ပြောတာတွေအများကြီးပါတယ်ဒါပေမဲ့ဒုတိယပင်လုံညီလာခံကျင်းပပြီးကောင်းမွန်တဲ့အဖြစ်တည်းရရှိဖို့ကိစ္စဟာကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်လူများစုလူနည်းစုဆက်ဆံရေးပြဿနာကအမြဲတမ်းကြောက်စရာကောင်းတဲ့ပြဿနာပါလွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါတိတ်ပြီးတော့အရေးကြီးပါတယ်ဦးနှုတ်ရဲ့အကြမ ောင်းတဲ့ရက်လက်တစ်စုံတစ်ခုရအောင်ကြိုးပမ်းနှံလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့မသိနိုင်သေးပါဘူ
းဟုတ်ကဲ့အခုဗဟုအစိုးရရဲ့အကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုရဲ့ဘက်ကကောသူတို့အချင်းချင်းစီးလုံးညှို့မှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါကျွန်တော်တွေးမိတော့ကတော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးအကဲစီးလုံးညှို့မှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
I think it is every time the minorities have tried to get together in the past they have succeeded some of them have succeeded for short periods and then it all falls apart
အဲ့ဒီလိုပဲထင်ပါတယ်အရင်တော့ကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ချို့အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲဘာကြောင့်လဲဆိုတော့နေမည်တစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါပထဝီအနေထားအရကောရောနှောနေကြတာပါဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နေတာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါတယ်။ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲ။ဥပမာပြောရရင်ဝရရဲ့ကိစ္စပါ။သူတို့ကတီးခြားပြည်နယ်လိုချင်နေကြပါတယ
်။ဒီဝါကိစ္စမှာနောက်ွယ်ကတရုတ်ရှိနေတော့မထင်ဘူးလားခင်ဗျာ
။ I don't know whether China is behind it but I do think that the war state has been integrated economically and to a degree culturally with South China with Yunnan province.
နောက်ကွယ်မှာတရုတ်ပါနေတယ်ဆိုတာတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝပီနေဟာစီးပွားရေးအရာနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနန်နဲ့ပေါင်းစည်းနေမိပြီဆိုတာလည်းဖြစ်ပါတယ်။မူလတန်းအကြောင်းတွေမှာတရုတ်စာတင်နေအခြေခံအဆောက်အဦတွေအားလုံးတရုတ်ကတည်ဆောက်တယ်။စီးပွားရေးအရာလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်။ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါ။ဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲဘွားကိုဘယ်လိုကန်တွေရမလဲရှမ်းနယ်ရောဘယ်လိုလုပ်ရမလဲ
ဟုတ်ကဲ့အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူမျိုးစုပါဝင်တဲ့ဗဟိုအစိုးရကတော့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့လဲဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာဒေါ်အောင်ဆန်းစုကြည်ကပြောပါတယ်တိုင်းရင်းသားတွေနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းကြကိုယ်ကဘာပြန်ပေးထိုင်လဲဆိုတာလေးကြည့်ကြတောင်းလောက်လည်းပဲပေးထိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်ဗဟိုအစိုးရရဲ့အစင်းသင်းဖြစ်မှုကဘယ်လိုရှိမယ်လို့ထင်ပါလဲခင်ဗျာ
The question is each of the minorities groups has different versions of what they want some want
ပြဿနာကတိုင်းရင်းသားလူနည်းစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန့်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကြဲကြဲပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကင်အင်အားစုတွေကလည်းဘလို့လို့ရမလဲဘ ਹੁ အစိုးရနဲ့ဘလို့အဝင်ခွင့်ချဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထိုးတဲ့ကိစ္စတွေပါပြီးတော့ဖက်ဒရယ်စနစ်ကိုဘလို့ပုံစံနဲ့ဘယ်သူမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင်ဖက်ဒရယ်ပုံစံလိုလားတယ်လို့ကြေညာခဲ့ပေမဲ့အတိအကျဘလို့ပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အလွန်ကျွံပေးမှာကိုလည်းစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းရင်းသားတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတုံးမှာပဲ
နောက်ကျွန်တော်ဒီမှာတခုမေးရဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုရဲ့ဆက်ဆံရေးဖြစ်ပါတယ် ီရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါန်ဆန်းစုရဲ့ဆက်ဆံရေးနည်းနည်းအဖူးတိတွေရှိလာလို့ထင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာ
When you're in opposition you have no responsibility and when you're in power you have responsibility and well let's face it
အဲ့ဒါကဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူးအာဏာရလာတဲ့အခါမှာတာဝန်ယူလာရပါတယ်နောက်ပြီးတော့ဒေတာတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာပါစစ်ရာလူရှိတဲ့ဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်ဒါဟာဒေါအောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ
်အခုစစ်တပ်ရဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးဘော်သဘောထားကိုမေ့ကျင်ပါတယ်ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြခဏပြောလို့ရှိပါတယ်။တိုင်းရင်းသားအင်အားစုအလုံးလက်နဲ့စွန်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါ။တိုင်းရင်းသားတွေကတော့နိုင်ငံရေးအရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန်မယ်လို့ပြောကြပါတယ်။ဆိုတော့ဒီနှစ်ခုကြာမှာပြည်လည်းမှုရရှိဖို့အင်မတန်ခက်ခဲမနေဘူးလားခင်ဗျာ
။ How can I agree it's very very difficult. It's a question when you say surrender their arms. Somehow they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်ခင်ဗျားကသူတို့လက်နဲ့ချမယ်ဆရန်ဒါလို့တုံးတယ်တကယ်တော့သူတို့ကဘိုးဆိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်ဦးသိန်းစိန်မတန်ငယ်အစိုးရကသူတို့ကိုနေကြားဆောင်တပ်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်ဒါဟာတိုင်းရင်းသားလက်နက်ကိုင်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါဒီစီစဉ်ကိုအထင်ကြီးကတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူးတခြားတနည်းနဲ့ဒါတွေကိုဖြည့်ရှင်းရပါလိမ့်မယ်ဒီလက်နက်ကိုင်အဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလားတက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စေရမယ်တိုင်းဒါအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တစ်ဝက်ရှေ့စီရမယ်ဆိုတာမျိုးပါအမေရိကန်ပြည်တော်စုမှလည်းကြည့်လိုက်ပါရဲတပ်ဖွဲ့ဆိုတာဒေသအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါလူထုကိုလုံခြုံအောင်သူတို့ပဲလုပ်ရတာပါ
ဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ့်ရလအခြေအနေပေါ့ခင်ဗျာအခုဆွေးနွေးညှိနှိုင်းလို့များဖြစ်နေတာကစစ်တပ်ကသူတို့စီမှာတက်ဆွဲနေတယ်ထိုးစစ်ကိုလည်းပဲစစ်တပ်ကပဲဆင်နွှဲနေတယ်လို့တိုင်းရင်းသားတွေကဆိုကြပါတယ်ခင်ဗျာ
Well the question is then also how much does the central government control local military units but I have no idea
သူဝိုင်းပြဿနာကဒေတာအနှံတက်ဆွဲနေတဲ့စစ်တပ်ပေါ်ဘိုးအစိုးရကဘလောက်အာဏာရှိတယ်လဲဆိုတာဖြစ်ပါတယ်ဒေတာစစ်တိုင်းမှုတွေကသူတို့ရဲ့လုံခြုံရေးအတွက်လိုအပ်တယ်ထင်ရင်တိုက်ပိုင်ခွင့်ရှိသလားဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးပါဘူးသူတို့နဲ့လည်းစကားမပြောဘူးပါဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းရင်းသားတပ်အနေနဲ့ပြဿနာဟာညဉ့်ညံ့ရေးဖြစ်စင်မှာအဓိကကြတယ်ဆိုတာကတော့သိကြပါတယ်နောက်အဓိကကြတဲ့အချက်တရကတော့ဖွဲ့စည်းပုံပြုပြင်တာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေထားရှိဝင်စတာတွေရရှိဖို့ဖြစ်ပါတယ်။ပြီးတော့စီးပွားရေးကိစ္စတွေကိုလည်းထည့်သွင်းပြီးတော့စဉ်းစားရမှာပါ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေ့ချင်တာကတော့အကုန်လုံးလွှမ်းခြုံကြည့်ရင်အခုမြန်မာနိုင်ငံအခြေအနေဟာအရင်အခြေအနေထက်တိုင်းရင်းသားပြဿနာပြည်လည်ဖို့ဘယ်လောက်နှိမ့်ဆက်လာပြီလဲဆိုတာပဲဖြစ်ပါတယ်ခင်ဗျာ
။ It is moving in that direction. It is a slow, slow, very frustrating process.
အဲ့ဒီဘက်ကဦးတည်ပြီးတော့ရွေးရှားနေပါပြီ။နေနေကွေးကွေးနဲ့စိတ်မရှိခြင်းစရာဖြစ်စင်ပါ။မတူကွဲပြားတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျှော်မှန်းချက်အသီးသီးနဲ့သူတို့ရဲ့တမန်းကိုအတိတ်ပဲဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျှော်မှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်။ချက်ချင်းအဆင်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူး။ဒါပေမဲ့အဆင်ပြေမယ်လို့တော့မျှော်လင့်ရပါတယ်။တိုင်းရင်းသားပြဿနာဟာလွတ်လပ်ရေးရကလေးကအခက်အခဲဆုံးပြဿနာဖြစ်ပါတယ်။
ဥကျော်စံသာစီစဉ်တင်ဆက်တဲ့အပတ်စဉ်မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ခဏတွေရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာအတန်ဖိုင်းနဲ့နားဆင်နိုင်သလိုစာနဲ့လည်းဖတ်ရှုနိုင်ကြပါလိမ့်ရှင်။အခုတော့အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးဖို့ပါ။2016 Rio Olympic အားကစားပြိုင်ပွဲကိုဩဂုတ်လ9ရက်နေ့ကဖွင့်လှစ်လိုက်ပြီးကမ္ဘာစံချိန်သစ်တွေလည်းတင်နိုင်ခဲ့ကြပါတယ်။ Manchester United အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ပြင်းထန်ကွင်းလေကစားသမား Pogba ကိုဝယ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းနောက်ဆုံးရအားကစားသတင်းတွေကိုကိုရန်နိုင်ကဒီသတင်းပတ်ရဲ့အားကစားအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
2016 2016ခုနှစ်လွေရာသီအိုလံပစ်အားကစားပြိုင်ပွဲကိုဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာစတင်လိုက်ပါပြီ။ပွဲမတိုင်ခင်ကပြဿနာတွေအခက်အခဲတွေအမျိုးမျိုးရှိခဲ့ပေမဲ့လည်းရီယိုမြို့ကနာမည်ကျော်မာရာကနာဘောလုံးကွင်းကြီးမှာဩဂတ်လ5ရက်နေ့က2016လွေရာသီအိုလံပစ်အားကစားပြိုင်ပွဲကိုဖွင့်လှစ်လိုက်တာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံကိုကိုစားပြုတဲ့တက်တော်ဥယျာဉ်တွေမထူးကွဲပြားမှုတွေနဲ့ယဉ်ကျေးမှုတွေကိုအဓိကအလေးပေးပြီးတော့မီရှူမီပန်းတွေပြစ်ဖောက်ပြီးတော့ဖွင့်လှစ်ခဲ့ကြတာပါ။ရီယိုအိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေတံဆိပ်ကိုတော့အမေရိကန်နိုင်ငံကအသက်16နှစ်အရွယ်ဂျီနီဖိုင်ဆာက10မီတာ၄တနက်ပြစ်ပြိုင်ပွဲမှာအနိုင်ရပြီးတော့ရသွားတာပါ။ရီယိုအိုလံပစ်ပြိုင်ပွဲရဲ့အစမှာပဲကမ္ဘာစံချိန်နဲ့အိုလံပစ်စံချိန်အသစ်တွေလည်းတင်နိုင်ခဲ့ကြပါတယ်။မျိုးသားမီတာ100ရင်ပေါင်တန်းရေကူးပြိုင်ပွဲမှာဗြိတိန်ကအဒမ်ဖစ်တီကသူတင်ထားတဲ့စံချိန်ကိုထပ်ချိုးပြီးတော့ကမ္ဘာစံချိန်အသစ်တင်နိုင်လိုက်သလိုမျိုးသမီးမီတာ100ရင်ပေါင်တန်းပြိုင်ပွဲမှာလည်းဆွီဒင်ကဆာရာရှိုးစထရမ်က 55.48 စက္ကန့်နဲ့ကမ္ဘာစံချိန်အသစ်တင်လိုက်ပါတယ်။ဒါပြင်မျိုးသမီးမီတာ400အလုပ်ကူးပြိုင်ပွဲမှာတော့အမေရိကန်ကကေတီလက်ဒက်ခီကသူတင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးတော့စံချိန်အသစ်ထပ်တင်ခဲ့ပါတယ်။အမျိုးသားမီတာ400လက်စင်ကန်ပြိုင်ပွဲမှာတော့အမေရိကန်အသင်းကအနိုင်ရပြီးတော့အမေရိကန်ရေကူးသမားမိုက်ကယ်ဖောက်ဆာအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်19ခုနဲ့အိုလံပစ်ရွှေတံဆိပ်အများဆုံးရထားသူဖြစ်စံချိန်တင်နိုင်ခဲ့ပါတယ်။အိုလံပစ်ဘောလုံးပွဲတွေဘက်မှာတော့ဘရာဇီးလ်တင်ဟာအဖွဲ့ပွဲမှာတောင်အာဖရိကကိုဂိုးမရှိသေးကြခဲ့သလိုဒုတိယပွဲမှာလည်းအီရန်နဲ့ထပ်ပြီးတော့ဂိုးမရှိသေးထပ်ကြတာကြောင့်အခုချိန်ထိနိုင်ပွဲမရသေးပဲဖြစ်နေပြီးတော့အိုလံပစ်ပြိုင်ပွဲမှာဘယ်တော့မှမရဘူးသေးတဲ့ဘောလုံးရွှေတံဆိပ်ကိုဒီတစ်ချိန်အရှင်ဖြစ်တုံးမှရဖို့ဟာလည်းစိုးရိမ်စရာအနေအထားဖြစ်လာနေပါတယ်။ဘောလုံးသတင်းတွေမှာတော့ Juventus အသင်းကပြင်းထန်လာရေးစဉ်ဘောလုံးသမား Paul Pogba ကို Manchester United အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်း Britain Sterling ပေါင်း89တန်းပေးပြီးတော့ဝယ်လိုက်ပါပြီ။ Man U အသင်းနဲ့ Pogba တို့၅နှစ်စာချုပ်ချုပ်ဆိုလိုက်ကြတာပါ။အခုလိုမဲယူသင်းကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ပြန်ပြောင်းလာတဲ့အပေါ်မှာသူ့အနေနဲ့ခြေနဲ့တယ်လို့လဲပေါက်ဘွားကပြောပါတယ
် There's no words to be honest there's no words when I just came back to Carrington
ဒီအတန်းဆုံးပြောရရင်ပြောမပြနိုင်လောက်အောင်ပါပဲ
just
came back Carrington ကိုပြန်လာရတာဟာကိုယ့်အင်ကိုပြန်လာရတယ်လို့ပါပဲ
just go
and do the less or ally ရဲ့အနာယူပြီးပြန်လာရတယ်လို့ပါပဲကျွန်တော်အနေနဲ့ပြောပါတယ်ကိုတွေ့နေကြလူတွေကိုပြန်တွေ့ရတာဘာနဲ့မှမတူပါဘူး
ပေါဂဘာဟာလွန်ခဲ့တဲ့၄နှစ်တုန်းကမန်ယူအသင်းမှာပုံမှန်နေရာမရတာကြောင့် Juventus အသင်းကို2012မှာပြောင်းသွားခဲ့ပြီးတော့ Juventus အသင်းနဲ့အတူ Serie A Superflat လေးချိန်ရခဲ့ပါတယ်ခင်ဗျာ။မန်ယူအသင်းကပေါဂဘာကိုခေါ်လိုက်တဲ့တစ်ချိန်တည်းမှာပဲမြို့ကန်ပြိုင်ဘက် Man City အသင်းကလည်း Everton အသင်းကအင်္ဂလန်နောက်တန်းသူ John Stones ကိုပေါင်48တန်းခွဲနဲ့ဝယ်လိုက်ပါတယ်။ Man City က John Stones ကို၆နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ Man City ကိုပြောင်းလာရတာဟာမယုံနိုင်လောက်ဖြစ်ပြီးနီးပြားတဲ့အသင်းရဲ့ရည်မှန်းချက်တွေကြောင့်ပြောင်းလာတာဖြစ်တယ်လို့ Stones ကပြောပါတယ
် Was the manager the team when we played City we got
manager နဲ့အသင်းကြောင့်မှာ Man City နဲ့ကစားတိုင်း Man City ကအသင်းကောင်းတသင်းဆိုတာကျွန်တော်သိပါတယ်ဒီအသင်းက Johat လို့ကျွန်တော်တင်ငွေချင်းနေလည်းပြောကြည့်တော့လေသူတို့ကကျွန်တော်ကိုလာစေချင်တယ်ကျွန်တော်ကလည်းလာချင်တယ်ဆိုတာကိုပြောပြရတယ်အဓိကပြောင်းပြစ်တာကတော့ manager ကြောင့်မှာဒီအတင်းနဲ့တူစုတွေရဖို့ကျွန်တော်တတ်နေတယ်လို့လုပ်ချင်ပါတယ
်အင်္ဂလန်ဘောလုံးရာသီရဲ့အဖွင့်ပွဲဖြစ်တဲ့ FA Community Dime ဘောလုံးပွဲမှာတော့ Manchester United အတင်းက Leicester City အတင်းကို2-0နဲ့အနိုင်ရသွားပါတယ် Man U တို့ရဲ့ Lingard ကဖွင့်ဂိုးသွင်းခဲ့ပြီးတော့ Leicester ဘက်က Jamie Vardy ဒုတိယပိုင်း52မိနစ်မှာခြေပါဂိုးသွင်းပါတယ် Man U တို့အနိုင်ဂိုးကိုတော့မကြသေးခင်ကပဲ PSG ကပြောင်းလာခဲ့တဲ့ Zlatan Ibrahimovic ကသွင်းယူခဲ့တာပါအာဂျင်တီးနားအသင်းရဲ့နီးပြားတဲ့ Edgardo Vaza ကသူ့အနေနဲ့ Barcelona တိုက်စင်မှု Messi နဲ့စကားပြောဖို့ကြိုးပမ်းသွားမယ်လို့ပြောလိုက်ပါတယ်။ Barcelona တိုက်စင်မှု Messi ဟာပြီးခဲ့တဲ့ Copa America ဖလားအပြီးမှာအာဂျင်တီးနားအသင်းကနေအားယူဖို့အဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့လည်း2018ကမ္ဘာဖလားခြေစစ်ပွဲတွေရှိနေတဲ့အတွက်နီးပြားတဲ့ Vaza က Messi နဲ့စကားပြောဖို့ကြိုးပမ်းနေတာဖြစ်ပြီးတော့ Messi အာဂျင်တီးနားအသင်းမှာပြန်ကစားမကစားဆိုတာကိုတော့အားမမခံဘူးလို့ပြောလိုက်ပါတယ
်။ Yo no voy a convencer a nadie.
ကျွန်တော်ဘသူကိုမှစီးရင်တော့မှမဟုတ်ပါဘူးကျွန်တော်ရွယ်ချက်ကမက်ဆီနဲ့ဘောလုံးအကြောင်းပြောကြည့်နိုင်မလားဆိုတာပါပြောလို့ရတယ်ဆိုရင်တော့သူ့အနေနဲ့ပထမနှစ်ပွဲကစားပေးနိုင်မလားဆိုတာကိုပြောကြည့်ရမှာပေါ့လူတွေကတော့ကျွန်တော်ကိုသူ့မိသားစုနဲ့တည်တယ်လို့ပြောကြတယ်ဒါပေမဲ့ကျွန်တော်သူတို့နဲ့စကားမပြောရသေးပါဘူးကျွန်တော်မက်ဆီကိုဆက်သွယ်ကြည့်ပြီးတရက်လောက်ဘောလုံးနဲ့ပတ်သက်တဲ့ကျွန်တော်စိတ်ကူးတွေပြီးတော့သူ့ရဲ့အတွေ့အကြုံတွေပြောကြည့်ချင်ပါတယ်အဲ့ဒါပြီးမှပဲဘာဖြစ်မလဲကြည့်တာပေါ့ဗျာ
မက်ဆီဟာအာဂျင်တီးနားလက်ရေးစင်အသင်းကြီးနဲ့ဖိုင်နယ်ကို၄ချိန်တက်ခဲ့ပြီးမဲ့တစ်ချိန်မှပိုမဆွဲပဲရှုံးနေခဲ့တာကြောင့်လက်ရေးစင်အသင်းကနေအားယူမယ်လို့ဆုံးဖြတ်လိုက်တာပါ
အာဂျင်တီးနားနီးပြအစ်အနေနဲ့မက်ဆီကိုလက်ရွေးစင်အစ်မှာပြန်ပါလာအောင်လုံနိုင်မလုံနိုင်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ။စက်ထဲမှာပဲဘယ်လ်ဂျမ်အသင်းကလည်းအေဗာဒန်အသင်းရဲ့နီးပြဟောင်းရောဘတ်တိုမာတီးနက်စ်ကိုနီးပြဖြစ်နေခန့်လိုက်ပါတယ်။ဘယ်လ်ဂျမ်အသင်းမှာတူချင်းထူးချွန်တဲ့ကစားသမားအများအပြားရှိပေမဲ့အသင်းအောင်မြင်ဖို့ကအနိုင်ရလိုစိတ်ရှိဖို့ကအဓိကဖြစ်တယ်လို့မာတီးနက်စ်ကပြောပါတယ်။
I think what's realistic is that we can
the attend so on mien ne attend attend ti saung mae so yin tin ko parami thu jun tu ri shi bu lu ba de da ga prathama sin ma chano lo ma a ra shi ba de belgian bolon loka ga bolon thama to u jin ko ji mae so yin tu lo ga ator le ko thu jun ja ba de tacho ga nge de tacho ri le tin tha da the ko bo pi lo myan myan yin jet la ja de da ba mae ta set the ma be on mien ne attend attend ha တင်ကိုပါရမီတခုလည်းနဲ့တိဆောက်ထားတာမဟုတ်ပါဘူး။ဒါနဲ့တပြိုင်တည်းအနိုင်ရခြင်းနဲ့စိတ်ကူလည်းမွေးရမှာဖြစ်ပါတယ်
။ပြီးခဲ့တဲ့ Euro 2016မှာ Belgium အသင်းဟာ Quarter Final မှာရှုံးပြီးထွက်လာရတာကြောင့် Mark Wilmot ကိုနီးပြားကနေထုတ်ပယ်လိုက်ပြီးတော့ Roberto Martinez နဲ့အစားထိုးလိုက်တာဖြစ်ပါတယ်ခင်ဗျာ။ Italy နိုင်ငံကကဘာကျော် AC Milan ဘောလုံးအသင်းကိုတရုတ်နိုင်ငံကယင်းဤမြုံနံသူတွေကဝယ်ယူလိုက်ပါတယ်။AC Milan အသင်းပိုင်ရှင်အီတလီဝန်ကြီးချုပ်ဟောင်းဆီလ်ဗီယိုဘာလူစကိုနီကတရုတ်ကုမ္ပဏီကိုယူရိုတန်း940နဲ့ရောင်းဖို့ဩဂတ်လ5ရက်နေ့မှာသဘောတူလိုက်တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာဘောလုံးဝါသနာဘာသူတယောက်ဖြစ်ပါတယ်။တရုတ်နိုင်ငံကိုဘောလုံးမှာကမ္ဘာထိပ်တန်းနိုင်ငံဖြစ်အောင်လုပ်မယ်ဆိုပြီးတော့လဲသူကရည်မှန်းထားတာပါ။အဲ့လိုရည်မှန်းထားတာနဲ့အမျှယင်းဤမြုံနံသူတွေကလည်းငွေကြေးအလုံးရင်းနဲ့ယင်းဤမြုံနံလာနေကြပြီးတော့တရုတ်နိုင်ငံမှာဆိုလဲအခုဆိုရင်နံပါတ်ကြီးဘောလုံးသမားတွေနဲ့နှီးပြတချို့ကိုတရုတ်ကလပ်အသင်းတွေကကြေးကြီးကြီးပေးပြီးတော့ခေါ်ယူလာနေကြပါတယ်ခင်ဗျာ
ကိုရနာရဲ့အပတ်စဉ်အားကစားကဏ္ဍဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်တင်ပြချက်တွေကိုဝေဖန်လို့တဲ့အကြံပေးလို့တဲ့ဒါမှမဟုတ်လဲကိုရဲ့ချစ်သူခင်သူတွေအတွက်တည်သခြင်းလက်ဆောင်တောင်းလို့တဲ့ဆိုရင်ဖြင့် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အစီအစဉ်တွေအပြီးမှာတော့မြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုတော့အစီအစဉ်တွေအဆုံးသတ်သေးခင်ကြံနေသေးတဲ့အချိန်တွဲမှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်ဘာသာရေးလွတ်လပ်ခွင့်အစ်စ်မှာမြန်မာနိုင်ငံကိုတရားဝင်အစ်စ်နဲ့ဆက်ပြီးတမတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကထောက်ခံတင်ပြလိုက်ပါတယ်အထူးသဖြင့်စိုးရိမ်မှုရှိတဲ့နိုင်ငံများစီးရင် CPC ထဲမှာတရုတ်၊ Eritrea၊ Iran ၊မြောက်ကိုရီးယား၊ Saudi Arabia ၊ Sudan ၊ Turkmenistan ၊ Uzbekistan တို့နဲ့အတူမြန်မာနိုင်ငံကိုလည်းဆက်ပြီးထည့်သွင်းသမတ်ဖို့ USCIRF ရဲ့နှစ်ပတ်လည်အစည်းအဝေးစာမှာတင်ပြထားတာပါနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဆင့်ကိုသတ်မှတ်တာမှာ Tier 1နဲ့ Tier 2အဆင့်နှစ်ဆင့်ရှိပြီး Tier 1ကတော့ပိုဆိုးတဲ့အဆင့်ဖြစ်ပါတယ်စီးရီးယားပြည်ပခန့်နဲ့ပတ်သက်ပြီးဖြစ်နိုင်ခြေဖြေရှင်းနည်းတွေကိုဆွေးနွေးဖို့တူရကီနိုင်ငံသားရဲနဲ့စစ်ဖက်တာဝန်ရှိသူတွေရုရှားနိုင်ငံကိုဒီကနေ့သွားမယ်လို့တူရကီနိုင်ငံသားရဲဝန်ကြီးမဲဘလူကာဗူဆိုဂလူကပြောပါတယ်။တူရကီနဲ့အပြည့်အဝဆက်ဆံရေးပြန်ထူထောင်ဖို့လုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပြီးနောက်တည့်မှာပဲဒီကြေညာချက်ထွက်လာတာပါ။ဒါပေမဲ့လည်းကုန်သွယ်ဆက်ဆံရေးပြန်ထူထောင်ဖို့ကတော့အချိန်ကြာလိမ့်မယ်လို့မစ္စတာပူတင်ကပြောပါတယ်။ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပြန်အသက်ဝင်လာအောင်လုပ်ဖို့ကတော့အထူးဂရုစိုက်ပြီးအသေးချာလုပ်ကြရအောင်မယ်လို့သမ္မတပူတင်ကပြောပါတယ်။တူရကီနိုင်ငံဟာအဖွဲ့ဝင်28နိုင်ငံပါမြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ရဲ့တံပိုးရှိတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တယ်လို့နေတူအဖွဲ့ကထပ်လောင်းတည်ပြပြောဆိုလိုက်ပါတယ်။သူတို့နိုင်ငံဟာအနောက်နိုင်ငံတွေရဲ့အပြည့်အဝထောက်ခံမှုကိုမရဘူးဆိုပြီးတူရကီကစိုးရိမ်ပူပန်နေတာရော့ဘားတက်တာစီဖို့ကြိုးစားတဲ့အနေနဲ့အခုလိုပြောတာပါ။ဂျာမနီနိုင်ငံမှာပြီးခဲ့တဲ့လကတိုက်ခိုက်မှုတစ်ခုကို IS အစွန်ရောက်တွေကသူတို့လက်ချက်အဖြစ်ပြောခဲ့ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နင်းရေးစီမံချက်အသစ်များအပြားကိုဂျာမန်ပြည်ထောင်စုဝန်ကြီးသောမတ်စ်ဒူမိုင်ဇာရဲ့ကကြေညာဖို့ရှိပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာက Keith Home ဖြစ်ပါတယ်။ VOA American အသံမနေ့ခင်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.